Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 57နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်ခီထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါSony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့မြောက်ကိုရီးယားမှာအင်တာနက်ဆက်သွယ်မှုတချို့ပြတ်တောက်ပြီးတော့အခုတော့ပြန်ကောင်းလာခဲ့ပါပြီ။ဟောင်ကောင်မှာတော့အင်ချန်မြေရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယံနာတယောက်ကိုလက်ထုတ်မှုနဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ယူကရိန်းနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဗမ်လာရဲ့ရည်တိချက်ကိုဖျက်သိမ်းတဲ့ဥရေတရက်လွှတ်တော်မှာဒီကနေ့အတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်ဤသနာကြော်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့လက်ဘရောင်းတောင်ချင်းညီစီမံကိန်းမှာပဋိပက္ခတွေဆက်ပြီးဖြစ်နေတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါပါ။
ဒီနေ့လည်းအိမ်ရမလို့ခင်ပါပေါ့နော်သူကအစွားကြီးလာပြီးတော့တန်စုစုတွေခတ်တာခတ်တဲ့ခါကျဒီကနေ့ကဟိုပေါ့မင်းမိုးလင်းလင်းချင်းဟိုကိုကြီးကိုပြေးပြီးတော့သွားသွားကြတယ်တားကြတဲ့ခါမှာသူတို့ဘုက
မကြခင်မှာအပြည့်အစုံကိုနားဆင်ချင်ရဖို့ရှိပါရဲ့ရှင်။ဒီနောက်မှာတော့ဒီကနေ့မိချောင်းခံမြေသိမ်းခံရမှုအတွက်ဆန္ဒပြကြသူတွေကိုအာဏာပိုင်တို့ဖမ်းဆီးလိုက်တဲ့အကြောင်းနောက်တစ်ခါဒီမြန်မာပြည်တွင်လွတ်လပ်စွာထုတ်ဖော်ပြောဆို권ရရင်အာမခံပေးဖို့စာပေလွတ်လပ်ခွင့်လှုပ်ရှားသူတွေကအာဏာပိုင်တို့ကိုတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုဒီညပိုင်းမှာနားဆင်ချင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြအောင်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြမှာပ
ါ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့မြောက်ကိုရီးယားအပေါ်လက်တုံပြန်မယ်လို့အမေရိကန်ကပြောကြားထားပြီးရက်ပိုက်ထွေးမှာပဲမြောက်ကိုရီးယားမှာပြတ်တောက်သွားခဲ့တဲ့အင်တာနက်ဆက်သွယ်မှုတချို့အခုတခါပြန်လဲကောင်းလာခဲ့ပါတယ်။အင်တာနက်ဆက်သွယ်မှုတွေအကန့်အသတ်သာရှိနေတဲ့အထူးချံကွန်မြူနီအမြောက်ကိုရီးယားနိုင်ငံမှာမနေ့တုန်းကတော့နိုင်ငံပိုင်သတင်းဝက်ဘ်ဆိုက်တွေအပါအဝင်အွန်လိုင်းဆက်သွယ်မှုတွေပြတ်တောက်ခဲ့တာပါ။အကြက်ခက်တွေကတော့စိုက်ဘာတိုက်ခိုက်မှုခံရတာဖြစ်နိုင်တယ်လို့ယူဆကြပါရယ်။ 9 နာရီကျော်ကြာအင်တာနက်ဆက်သွယ်တွေပြတ်တောက်ခဲ့ပြီးဒီနေ့အစောပိုင်းမှာတော့ကိုရီးယားအစိုးရပိုင်းဒီကိုရီးယားဗဟိုသတင်းအေဂျင်စီ KCN နဲ့ Rondon Simon သတင်းစာရီအပါအဝင် website တော်များများကတော့ပြန်ကောင်းလာခဲ့တာပါ။အင်တာနက်ဆက်သွယ်မှုတွေကိုစောင့်ကြည့်အကြက်ခက်နေတဲ့ Dai Research သုတေသနလုပ်ငန်းကတော့မြောက်ကိုရီးယားရဲ့အင်တာနက်ကွန်ရက်လေးခုစလုံးပုံမှန်အတိုင်းပြတ်ကောင်းနေပြီလို့ပြောပါရယ်။ဆက်သွယ်မှုတွေပြတ်တောက်သွားခဲ့ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရပေမဲ့ပြပကနေတိုက်ခိုက်တဲ့လက္ခဏာမျိုးတွေတွေ့ရတယ်လို့ပြောဆိုခဲ့တာပါ Sony ကုမ္ပဏီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဆွဆွဲခံရတဲ့အပေါ်မှာတော့မြောက်ကိုရီးယားကအမေရိကန်ကတောင်းပန်ဖို့ဆိုပြီးတော့ဒီမနေ့တုန်းကပဲတောင်းဆိုထားတယ်လို့စိုက်ဘာတိုက်ခိုက်မှုအပါအဝင်ပုံစံမျိုးစုံနဲ့ပြန်လည်တိုက်ခိုက်မယ်လို့လည်းချိန်ချောက်ထားပါရဲ့ရှင်
မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးချင်းနေတဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မြောက်ကိုရီးယားကညှင်းဆိုသွားပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအကြောင်းအရာထဲမှာထည့်သွင်းမှုအဖွဲ့ဝင်15နိုင်ငံတွေကအဆက်တနိုင်ငံကထောက်ခံမဲ့ပေးပြီးတော့အမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့တာပါ။မြောက်ကိုရီးယားမှာအစိုးရအဖွဲ့တွေကအစစ်အမြင်ဆုံးအရာရှိတွေချမှတ်တဲ့မူဝါဒတွေအောက်မှာကျူးလွန်တဲ့ပြစ်မှုတွေအကြောင်းတလောကထုတ်ပြန်တဲ့လူ့အခွင့်အရေးကော်မရှင်အစီရင်ခံစာမှာပြောထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနေရတဲ့ဘဝကအိမ်မက်ဆိုးကြီးလိုပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဆမန်သာပါဝါကတနင်္လာနေ့အစည်းအဝေးမှာပြောသွားတာပါ။တကယ်လို့သာသူတို့ကိစ္စကိုလုံခြုံရေးကောင်စီမှမတင်စေချင်ဘူးဆိုရင်မြောက်ကိုရီးယားအစိုးရအနေနဲ့ဘယ်အချက်တွေကိုလှုံ့ဆော်ရမလဲဆိုတာကို Miss Power ကထောက်ပြသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးပြီးတော့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့စုံစမ်းမှုမှာအကူအညီပေးသူတွေဟာလူလိမ်လူညာတွေဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောပြီးတော့လုံခြုံရေးကောင်စီရဲ့အရေးယူမှုတွေကိုဥပက္ခပြုပါမယ်လို့ဆိုပါတယ်ရှင်
။ဟောင်ကောင်မှာအင်ချင်မြေရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယံနာတယောက်ကိုအာဏာပိုင်တွေကိုလက်ထွေမှုနဲ့အပြစ်ရှိကြောင်းတွေးခဲ့ရပြီးတဲ့နောက်ထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။လုပ်ငန်းရှင် Thomas Kwak ကဟောင်ကောင်ထိပ်တန်းရရှိဟောင်းတအုပ်ကိုဒေါ်လာ1.3 billion လက်ထုတ်ခဲ့ပြီးတဲ့နောက်သူ့ကိုအလွဲသုံးစားလုပ်ဖို့ကြံစီမှုနဲ့အပြစ်ရှိတဲ့အကြောင်းဟောင်ကောင်အထက်တရားရုံးကအင်္ဂါနေ့မှာအမိန့်ချလိုက်တာပါ။ထောင်ဒဏ်ပြစ်ဒဏ်အပြင်ဒဏ်ချင်းငွေဒေါ်လာ6,400ပေးဖို့ကိုလည်းတရားရုံးကအမိန့်ချထားပါတယ်။ Thomas Kwak ထံကနေလက်ယူခဲ့တဲ့အရာရှိကတော့ Rafael Hui ဖြစ်ပြီးသူဟာအရင်ဟောင်ကောင်မှာဒုတိယအစ်မြင့်ဆုံးအစိုးရအရာရှိတစ်ယောက်ဖြစ်ခဲ့တာပါ။သူလည်းအလွဲသုံးစားမှုနဲ့အလွဲသုံးစားလုပ်ဖို့ကြံစီမှုတွေနဲ့ထောင်ဒဏ်9နှစ်ခွဲချမှတ်ထားပါတယ်။အချင်းမြင့်စင်းတို့မြင့်တက်မှုနောက်လူမှုရေးမညီမျှမှုတွေပုံများလာတာနောက်အစိုးရရဲ့အကတိလိုက်စားမှုတွေကဟောင်ကောင်ပြည်သူတွေကြားမှာအမျက်ဒေါသတွေကိုပို့ပြီးတော့ထွက်စေတာပါ။သူကသူအပြစ်မရှိဘူးလို့ပြောထားတဲ့အသက်63နှစ်အရွယ်မစ္စတာခွတ်ကတော့ဟောင်ကောင်ရဲ့အကြီးဆုံးအချင်းမြင့်လုပ်ငန်း Sun Hong Kang ye pudwe ukatha phit par de Hong Kong ga name ji asa u tor tor mya mya ko di kong ni ye akuni ne ti saut tha ra phit par de shin
Myanmar nai ngai pa win kaba tlwa ma tawin than saung ne di ne twe ma te so ya de tadin daw 60 the mne shi pi lo ai the ma nai ngai daga ba yauk ni de tadin daw twi te so mu ga po mya de lo sa ne sin lo lat khwen phwe tuk ga pya lai par de 2014 ခုနှစ်အတွင်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း22နိုင်ငံမှာသတင်းတော့တွေသိမ်းဆုံးရမှုကိုမှတ်တမ်းတင်ထားတဲ့နှစ်ပတ်လည်အစီရင်ခံစာကိုနယူးယောက်မြို့အခြေစိုက် CPJ ကသတင်းတော့များကာကွယ်ရေးကော်မတီကဒီကနေ့အင်္ဂါနေ့မှာပဲထုတ်ပြန်လိုက်တာပါဒေတာဝင်သတင်းတော့တွေပြင်မှတ်ထားအခမ်းအနားဆုံးဖြစ်ပေမဲ့လည်းစုစုပေါင်းသိမ်းဆုံးမှုရဲ့23ရာခိုင်နှုန်းကနိုင်ငံတကာမှာရောက်နေတဲ့သတင်းတော့တွေဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်CPJ ရဲ့အစည်းအဝေးအရ1992ခုနှစ်နောက်ပိုင်းမှာတည်ဆုံရတဲ့သတင်းတောက်တွေက90ရာခိုင်နှုန်းကနိုင်ငံသားတိုင်းပြည်တွေမှာသတင်းသွားယူတဲ့သတင်းတောက်တွေဖြစ်ပါတယ်။သတင်းတောက်တွေအတွက်အနည်းအများဆုံးကတော့ပြီးခဲ့တဲ့နှစ်အထဲသတင်းသမား18ရောက်တပ်ခံခဲ့ရတဲ့ဆီးရီးယားနိုင်ငံဖြစ်ပြီးတော့အီရန်နဲ့ယူကရိန်းနိုင်ငံတွေမှာလည်းသတင်းတောက်5ရောက်တည်ဆုံခဲ့ရတယ်လို့အစည်းအဝေးခန်းစားကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာသတင်းတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကဖမ်းဆီးထားပြီးတော့တည်ဆုံခဲ့တဲ့ကိစ္စကိုလည်းအစီရင်ခံစာမှာမှတ်တမ်းတင်ထားပါတယ်။ဒါဆိုရင်မြန်မာနိုင်ငံမှာ2009ခုနှစ်ကစပြီးတော့ပထမအဆုံးအချိန်သတင်းတော့တစ်ယောက်တပ်ခံခဲ့ရတာလို့လည်း CPJ ကပြောပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ラインドミーター24 kHz 12395ラインドミーター25 kHz 11965ラインドミーター32 kHz 9323ラインドミーター51 kHz 5885スニテヌーニーマーラインドミーター190 kHz 1505ルーネバー投輪ピーニーバーレクヤ
ယူအမေရိကန်တန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ယူကရိန်းနိုင်ငံဟာနီတိုလို့ခေါ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့ရှေ့တိုးလှုပ်ဆောင်နေတယ်လို့ယူကရိန်းအစိုးရရဲ့ဗမ်မလရေးရက်တီမှုကိုဒီဖျက်သိမ်းတဲ့ဥတီတရက်ကိုယူကရိန်းလွှတ်တော်ကဒီကနေ့အတည်ပြုပေးလိုက်ပါတယ်။ဗမ်မလရေးရက်တီမှုကိုပယ်ဖျက်ဖို့ယူကရိန်းဥပဒေပြုအမတ်တွေဟာဆိုလို့ရှိရင်ဒီတခဲနဲ့ပဲထောက်ခံအားပေးခဲ့ကြတာပါ။ရုရှားရဲ့ဖိအားကြောင့်ယူကရိန်းဟာဗမ်မလရေးရက်တီမှုကို2010ခုနှစ်မှာစတင်ကျင့်သုံးခဲ့တာဖြစ်ပြီးတော့အဲ့ဒီဥပဒေကြောင့်ယူကရိန်းအစိုးရအနေနဲ့စစ်ဘက်ဆိုင်ရာမဟာမိတ်ဖွဲ့လို့မရပါဘူး။ယူကရိန်းနိုင်ငံအရှိချမ်းမှာရုရှားတို့ထောက်ခံပေးထားတဲ့သဘုံတွေကိုယူကရိန်းဆိုရကပြန်တိုက်နေတဲ့အချိန်မှာရုရှားဟာနေတိုးဖွဲ့ဝင်နိုင်ငံဖြစ်ဖို့လှုံ့ဆော်မယ်လို့ယူကရိန်းသမ္မတဒီပက်ထရိုပိုရိုရှန်ကိုကပြောလိုက်တာပါတကယ်လို့သာယူကရိန်းကသူတို့ရဲ့ဗမ်မလရဲ့ရည်တည်မှုကိုဖျက်သိမ်းမယ်ဆိုရင်ယူကရိန်းဟာရုရှားနဲ့စီးရေးပြိုင်ဘက်ဖြစ်လာလိမ့်မယ်လို့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယက်တက်ကတော့ဒီတနင်္လာနေ့မှာသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
ဆင်နီမျိုးကကဖေးဆိုင်တစ်ခုမှာပြီးခဲ့တဲ့သတင်းဘက်ကလူသေးတဲ့အထိအကျန်းဖက်ဆင်နီမှုဖြစ်ခဲ့ပြီးတဲ့နောက်ရက်ပိုင်းကြာမှာပဲအကျန်းဖက်မှုတွေတိုးမြင့်လှုံ့ဆော်မှုကြံစည်နေတဲ့အကျန်းဖက်သမားတွေကြောင့်အချင်းချင်းပြောဆိုတဲ့သတင်းတွေရထားတဲ့အကြောင်းဩစတြေးလျအာဏာပိုင်တွေကပြောပါရယ်တိုက်ခိုက်မှုတွေကိုဘယ်လိုပုံစံနဲ့ဘယ်တော့တိုက်ခိုက်လာနိုင်တယ်ဆိုတာကိုအာဏာပိုင်တွေကသတိထားစောင့်ကြည့်နေသလိုအကျန်းဖက်ချင်းချောင်းမှုအနေနဲ့ကြီးမားနေတော့မယ်လို့ဝန်ကြီးချုပ်တိုနီအက်ဖော့ကဒီကနေ့ပဲသတိပေးသွားပါရယ
် The briefing from theSecurity agencies today indicated that there has been a
Martin Place အရောင်းဆိုင်နယ်တွေရှိတဲ့နေရာမှာဖြစ်ခဲ့တဲ့စီးနင်းတိုက်ခိုက်မှုပြီးခဲ့တဲ့ကအကြမ်းဖက်မှုတွေလှုပ်ဆောင်မှုသူတို့အချင်းချင်းကြားမှာပို့ပြီးတော့ပြောလာနေကြတယ်ဆိုတာတွေကိုကျွန်တော်တို့လုံခြုံရေးအေဂျင်စီတွေရဲ့ဒီကနေ့တင်ပြချက်တွေကဖော်ပြနေပါတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့သတိရှိဖို့အရေးကြီးတယ်လို့ကျွန်တော်တို့နဲ့ရဲရဲလုံခြုံရေးဌာနတွေလည်းတတ်နိုင်သမျှပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့လှုပ်ဆောင်သွားရပါမယ်လို့ဝန်ကြီးချုပ်တိုနီအက်ဖော့ကပြောသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းမှာကဆင်းဒီမျိုးစီးပွားရေးအချက်ချနေရာမှာရှိတဲ့ Lin Chocolates Coffee ဆိုင်မှာ Iran Rewa တနက်သမားတူဆိုင်ကိုဝင်စီးခဲ့တာမှာတခြားကနှစ်ယောက်နဲ့အတူတနက်သမားတေဆုံးခဲ့ရပါတယ်။အဲ့ဒီဖြစ်ရမှာတေဆုံးခဲ့ရသူနှစ်ဦးရဲ့ဇာပနာအခမ်းအနားတွေကိုတော့ဒီကနေ့ပဲဆင်းဒီမျိုးမှာကျင်းပခဲ့ပါတယ်ရှင
်။ IS Islamic စစ်သွေးကြွားတွေကဆီယာဆွေးမှုတွေနဲ့လူသားတို့အပေါ်ကျွလွန်တဲ့ပြစ်မှုတွေလှုံ့ဆော်နေကြတာမှာယူရိုနိုင်ငံမြောက်ပိုင်းမှာတော့ရာစီဒီမျိုးနွယ်မျိုးသမီးတွေအပေါ်အာဓမပြုကျင်တာကိုလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့နိုင်ငံကလူခွင့်ရေးအဖွဲ့ Amnesty International ကပြောပါရယ်။စစ်သွေးကြွားတွေလက်ထဲကနေထွက်ပြေးလွတ်မြောက်လာတဲ့မျိုးသမီးနဲ့မိန်းကလေးငယ်42ဦးနဲ့ဒီအဖမ်းခံနေရဆဲအမျိုးသမီးတွေကိုမေးမြန်းပြီးတော့ရေးသားထားတဲ့အစင်ကစားတစ်စောင်ကို Amnesty International အဖွဲ့ကဒီကနေ့ပဲထုတ်ပြန်လိုက်တာပါ။အာဓမပြုကျင်တာနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေကိုအစင်ကစားမှာဖော်ပြထားပါတယ်။ သူတို့ဆက်ဆံခံရတဲ့ပုံစံကြောင့်မလို့ဒီအသက်16နှစ်အရွယ်မိန်းကလေးငယ်သူ့ဘာသာသူတက်တည်သွားပြီးတော့တက်တည်ဖို့ကြံစီကြသူတွေအများပြားရှိတယ်လို့လည်းထွက်ပြေးလွတ်မြောက်လာသူအများပြားကပြောပါတယ်။သူတို့ကြုံရတဲ့ရုပ်ပိုင်းဆိုင်ရာဒီစိတ်ပိုင်းဆိုင်ရာနှိစက်ညှဉ်းပန်းမှုတွေဟာအတော်ဆိုးွားပြီးတော့ IS လက်ထဲကလွတ်မြောက်လာသူတွေတောင်မှစိတ်ဒဏ်ရာပြင်းပြင်းထန်ထန်ခံစားနေရတော့မယ်လို့ Amnesty International အဖွဲ့ရဲ့ပြည်ပကအခြေအနေတုံ့ပြန်ကင်တွယ်ရေးအစစ်မြစ်အကြံပေးဖြစ်သူ Donatella Rivera ကပြောသွားပါတယ်ရှင်။
ကမ္ဘာတစ်လုံးမှာ Ebola virus ကူးစက်ပြန့်ပွားမှုကြောင့်သေဆုံးရသူအရေအတွက်8500ကျော်သွားပြီးတော့ရောဂါကူးစက်မှုပေါင်း2000ရှိတော့မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါရယ်။တနင်္လာနေ့မှာအခုလိုနောက်ဆုံးရသတင်းကိုထုတ်ပြန်လိုက်တာဖြစ်ပြီးတော့ Liberia နဲ့ Guinea နိုင်ငံတွေမှာ Ebola ကူးစက်ပြန့်ပွားမှုရောကြလာတာတွေ့ရသလို Sierra Leone မှာတော့တိုးလာနေတာပါ။ဒီအနောက် Africa 3နိုင်ငံမှာက Ebola ကြောင့်သေဆုံးမှုအများဆုံးဖြစ်တာပါ။တခြားနိုင်ငံတွေမှာတော့ Ebola ကြောင့်သေဆုံးသူအရေအတွက်အရင်ကအတိုင်းပဲရှိနေပြီးတော့မာလီနိုင်ငံမှာ6ယောက်၊နိုင်ဂျီးရီးယားမှာ10ယောက်၊အမေရိကန်ပြည်ထောင်စုမှာ10ယောက်နဲ့ Spain နဲ့ Senegal နိုင်ငံတွေမှာတော့ရောဂါကူးစက်မှုတစ်ခုစီရှိခဲ့ပြီးတော့သေဆုံးမှုတော့မရှိပါဘူး။ Ebola virus ကူးစက်ပြန့်ပွားမှုကနောက်ထပ်ဖြစ်အောင်မှဖြစ်ပြီးတော့နောက်တစ်ခါအတွက်တော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုထက်ပိုပြီးတော့သေချာပြင်ဆင်ထားဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတနင်္လာနေ့ကပဲပြောသွားပါတယ်ရှင်။
နယူးယောက်မြို့မှာရဲဝင်တန်းတဦးကိုဖိတက်ခဲ့တဲ့တနတ်သမားဟာအရင်ကအကြမ်းဖက်ခဲ့မှုတဲ့နောက်ကြောင့်လည်းစိတ်ရောဂါဝေဒနာခံစားနေရသူဖြစ်တယ်လို့ထိတ်တန့်ရဲရရှိတယောက်ကပြောပါရယ်အသက်28နှစ်အရွယ် Ismail Brisley ဟာ Brooklyn ရဲမှာပြီးခဲ့တဲ့စနေနေ့ကကားရပ်ပြီးကင်းလယ်ဆောင်ချက်နေကြတဲ့ရဲဝင်တန်းဝမ်ဂျီယန်လီယူနဲ့ Rafael Ramos တို့နှစ်ဦးကိုဖိတက်ခဲ့တာပါနယူးယောက်မြို့တော်ဝင် Bill D. Blasio ကတော့တိုက်ခိုက်မှုဟာရဲဝင်တန်းအားလုံးကိုတိုက်ခိုက်တာဖြစ်တယ်လို့ဆိုပါရယ်ဒီရဲဝင်တန်းတွေရဲ့စာဗနာပြီးတဲ့အထိနယူးယောက်မြို့မှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေကိုရပ်တန့်ပေးဖို့လဲသူကတောင်းဆိုထားပါရယ်ရှင်
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာပါ VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုကျွန်မတို့ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့ဒီပိုင်းနဲ့ထဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်လက်ဗရောင်းတောင်ချင်းနီစီမံကိန်းမှာမနေ့ကလူတဦးသေဆုံးခဲ့ရတဲ့အထိပြစ်ခတ်မှုအတွင်းဒဏ်ရာရသူအတော်များများလည်းရှိနေသလိုဒီကနေ့မှာတော့ဆယ်တဲရွာဘက်မှာမြန်မာဝန်ပေါင်းကုမ္ပဏီကလဲမြေတွေကိုခြံစည်းရိုးဆက်ပြီးတော့ခတ်နေတာကိုကန့်ကွက်တဲ့အတွက်ကြောင့်ပြစ်ခတ်မှုထပ်ဖြစ်ပြီးတောင်သူနှစ်ဦးတို့တနတ်ဒဏ်ရာရရှိခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဗရောင်းတောင်ချင်းနီစီမံကိန်းအတွက်သိမ်းဆီးထားတဲ့မြေတွေကိုမြန်မာဝန်ပေါင်းကုမ္ပဏီကအတင်းအကျပ်ခြံစည်းရိုးခတ်ရကနေဒေသခံတွေနဲ့တင်းမာမှုဆက်ဖြစ်ပြီးရွာသားနှစ်ဦးတနက်ထိမှန်ခဲ့ကြောင်းဆယ်တဲရွာသူတို့ကပြောပြပါတယ
်ဒီသူဝန်ပေါင်းနဲ့ဥပိုင်ဘက်ကလုံခြုံရေးပုံပေါ်တော့တရုတ်ရေးတရုတ်ရေးဓမ္မလုံခြုံရေးရေဆိုလို့ရှိရင်အလုပ်သမားတွေဆိုအကြောင်းပေါင်း2000ကျော်လောက်ကဒီဒေသခံတွေဒီနောက်ကနေအဲ့ရမလို့ပြင်မှာပေါ့နော်သူကအစွားကြီးလာပြီးတော့တန်းစုစုတွေခတ်တာခတ်တဲ့ခါကျဒေသခံတွေကဟိုပေါ်မင်းကမိုးလင်းလင်းချင်းဟိုကိုကိမပြေးပြေးပြီးတော့သွားသွားကြတယ်သွားကြတဲ့အခါမှာသူတို့ကတနတ်နေနဲ့ပြစ်လိုက်လို့ဒီနေ့နှစ်ယောက်ထိုင်ရရပါအရှိတယ်မှာဆယ်ရလည်းပြင်းထန်တယ်မှာသူကမင်းနဲ့မျက်မျက်လုံးလွဲသွားတာမျက်စက်မှာတယောက်မေးမှာတယောက်မှာကိုသေးဝင်းလေးပေါ့နော်ဟိုတယောက်ကတော့ကိုအောင်နိုင်နဲ့ကျမတို့ရောတော့တော်တော်များများမနည်းတည်းရတယ်ဒါပေမဲ့ကျမအထူးနာဆုံးဖြစ်တယ်ဟိုဒီဟိုနှစ်ယောက်ကတော့ဟိုတနတ်ရှက်မှန်တာပေါ့နော်အကျန်းတဲ့လူတွေကတော့ဟိုတယောက်ကကျန်းတဲ့မင်းကလေးတွေကတော့တယောက်ကပါလေသူတို့တူနဲ့လိုက်သူတို့အဆိုင်ကိုထူမိတာလေထူမိလို့မဟုတ်အတိတ်ရှူကတက်တယ်တဲ့ဒီမှာငံပေးတွေပိတ်ကန်တာလေအဲ့ဒါတွေရောရှိတယ်ဒါပေမဲ့သူကတော့တန်ရာတော့မဟုတ်ပါဘူးမှန်တယ်အတွင်းချင်းချင်းကထူမိလို့မဟုတ်အတိတ်ရှူကတက်တယ်တဲ့
မနေ့ကတော့အသက်50ကျော်အရွယ်တောင်သူအမျိုးသမီးတဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့ဒေသခံတွေပြင်းထန်တဲ့ဒဏ်ရာတွေနဲ့ထိခိုက်ဒဏ်ရာတွေရခဲ့တာပါဒီနေ့လဲလေမြေတွေကိုခြံစည်းရိုးဆက်ခတ်နေတာကိုခုခံကန့်ကွက်တာကြောင့်ပြစ်ခတ်မှုတွေရှိတဲ့အတွက်ဒေသခံတွေဒဏ်ရာရရှိခဲ့တာပါဒီအတွက်88မျိုးဆက်ကကျောင်းသူတွေနဲ့ပရဟိတအဖွဲ့ကစေဝန်နှန်းတွေတွားရောက်ကုသမှုတွေလုပ်ပေးခဲ့ပါတယ်ဒေသခံတွေကတော့ဒီမြေတွေဟာစီမံကိန်းအတွက်နစ်နာခြင်းမယူတဲ့မြေတွေဖြစ်လို့သူတို့ရဲ့ရှင်သန်ရည်ရွယ်အတွက်ဖယ်ရှားမပေးနိုင်တာဖြစ်တယ်လို့ဆိုပါတယ
်ဒီတောင်းမှုကမရှိဘူးတော့ဘူးဆိုရင်စမားမေကဘဝအတွက်ပေးကြောတယ်စမားတို့ကပေးဆုံးသွားတယ်ဒီပဲစမားတို့ခမေအုပ်ကိုရိုက်ไกลกว่าข้างไหนอ่ะเนี่ยอู้ๆสกายไนสกายไนเดต้าที่ว่าเยมูเซโซนี่นูอ่ะบาสนี่นูเนมหอบูเนี่ยနိုင်ငံတော်မြေဆိုဆိုပြီးတော့အဆောင်ဟုတ်ပြီနိုင်ငံတော်မြေဆိုလို့ရှိရင်ကျမတို့ကလည်းနိုင်ငံတဲ့ကနိုင်ငံသားတွေပဲကျမတို့လည်းတိုင်းတာပဲအဲ့တော့ကျမတို့လည်းဒီမျိုးကကျမတို့လုံမယ်ကျမတို့ဖွင့်ရအဲ့လိုပြောတယ်ပေါ့နော်ဒီကနောက်ဆောင်ဆိုမှုပြည့်မဆောင်ရင်ဥနေထုံကိုယ်တိုင်ကသူကိုယ်တိုင်စစ်တတ်မယ်လို့ပြောတယ်မှာ သမားနိုင်ငံမှာလက်ရှိရှိနေတဲ့အစိုးရကတရုတ်ကိုကားလေးစောင့်နေရပြီလားသမားနိုင်ငံမှာသမားနိုင်ငံမျိုးတွေတရုတ်နဲ့ဆက်ကိုထိုးအပ်လိုက်ပြီလား
လက်မတော်တောင်မှာပြက်ခတ်သေးဆုံးဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့ရင်းမာပင်ရဲစခန်းကတော့မသိတဲ့အကြောင်းညင်းဆိုပါတယ
်ဒီနေ့လည်းလက်မတော်မှာထပ်ပြီးတော့ပြက်ခတ်မှုဖြစ်တယ်ကြားလို့ရှင်းရတာဟုတ်ပါသလား
ကျွန်တော်တို့ကတော့ဘာမှတော့လို့မသိရသေးဘူးခင်ဗျာ
ဟုတ်ကဲ့မနေ့ကပြက်ခတ်မှုရောရှိတာရှင
်ဟာရေကျွန်တော်အလောက်တော့မသိအောင်ခင်ဗျာအဲ့ဒါတော့ကျွန်တော်ကြောက်မကြားရသေးတာခင်ဗျာ
ရဲတွေနဲ့ကြွားသားတွေနဲ့ပြက်ခတ်မှုမှာရဲတွေဘက်ကထိုင်ရရတယ်ဆိုတာရောကြားမိလားရှင
်အဲမသိဘူးကွာအဲ့ဒါဘာမှကိုကျွန်တော်ကမကြားရသေးတယ်ဗျာ
လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့အာဏာပိုင်တွေဘက်ကထူးခြားတဲ့ဆွေးနွေးပြောဆိုမှုတွေမရှိဘူးလို့ပြောပါတယ
်ဒီလွတ်တော်ဘက်ကလည်းဒီအာဏာပိုင်ဘက်ကတော့အဒီကိုအချောင်းပြန်တာအချောင်းကြားတော့ဘာမှမရှိဘူးအခုမြန်မာပိုင်ကတော့အဲဒီလက်ပရောင်းကဆယ်ရဲရွာကိုစစ်ကြောခတ်တဲ့ကိစ္စနဲ့ပတ်သက်လို့ဒေသခံတွေနဲ့တနေ့ကချင်းရကြပြီးတော့ဒီကမှုလေးကလူမင်းကတော့2ရက်ဆက်ပြီးကြံရရပါ
မယ်မြန်မာဝန်ပေါင်းကုမ္ပဏီကတော့မင်းကတည်ဆုံးမှုဖြစ်ရအတွက်ဝန်ထဲတဲ့အကြောင်းအရာပါဝင်တဲ့ကြေညာချက်တစ်ခုကိုဒီကနေ့ထုတ်ပြန်ခဲ့ပါတယ်ဒေသခံ35ရွာရဲ့87ရာခိုင်နှုန်းဟာစီမံကိန်းကိုထောက်ခံတယ်လို့ရေးသားထားပြီးဒေသခံတွေရဲတွေသူတို့ရဲ့ဝန်ထမ်းတွေရဲ့အနည်းငယ်ဘေးကင်းလုံခြုံရေးအတွက်အကြမ်းဖက်တဲ့လုပ်ရမှန်သမျှကိုမလိုလားပါဘူးဆိုပြီးရေးသားထားပါတယ်စီမံကိန်းစတင်လှုပ်ဆောင်ချိန်ကစလို့ဒေသခံတွေရဲ့လေမြေဧကပေါင်း8800ကျော်ကိုစတင်သိမ့်ယူခဲ့ကြောင်းညနာကြီးကိုတန်ရာတန်ကြီးမပေးခဲ့ကြောင်းစီမံကိန်းဆက်လုပ်နေတာကြောင့်ကန့်ကွက်နေရတာဖြစ်ကြောင်းရွာသားတွေဘက်ကဆိုပါတယ်အရင်တော့ကတော့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြမဝန်ပေါင်းကုမ္ပဏီတို့ပူးပေါင်းလုပ်ခဲ့တဲ့စီမံကိန်းဖြစ်ပြီးကံကွက်မှုတွေဖြစ်ပြီးမှတော့မြန်မာအစိုးရပါအကျိုးခံစား권နဲ့မှပါဝင်ပြီးဒီစီမံကိန်းကိုဒေသခံတွေကန့်ကွက်ခဲ့တာ3နှစ်ကျော်ကြာခဲ့ပြီဖြစ်တယ်လို့ဒေသခံတွေရဲ့လယ်မြေတွေနဲ့ရွာတွေရှိတဲ့နေရာတွေကိုအစိုးရကပုံမှန်144ထုတ်ပြန်ထားတာဖြစ်ပါတယ်ရှင
်။ထိုင်းချေဆိုင်ဖြူရီသတင်းထောက်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။လက်ဘရောင်းတောင်ပြည်ပခအကြံဖက်ဖြည့်ရှင်းမှုတွေကိုစန့်ကျင်တဲ့အနေနဲ့ဒီကနေ့မှာပဲဒါဇင်နဲ့ချီတဲ့ပြည်သူတွေရန်ကုန်ကတရုတ်တန်ရုံရှိမှလဲဆန္ဒပြခဲ့ကြပါလိမ့်ရှင်။အခုကတော့ဒီမိချောင်းခံမြေသိမ်းခံရသူတွေတရားစွဲဆိုခံရတဲ့အကြောင်းကိုပြောပြပေးမှာပါ။တင်ကန်းကျွန်းမိချောင်းခံမြေသိမ်းဆဲခံရမှုအတွေ့မြို့တော်ခမ်းမရှိမှဆန္ဒပြတပိတ်စခန်းဖွင့်ထားတဲ့မိချောင်းခံပြည်သူတွေက14ရောက်တို့ကိုမတရားတားဆီးကန့်ကွက်မှုပုံမှန် 143-43 အပါအဝင်စီတန်လှည့်လည်ခြင်းဆိုင်ရာဥပဒေပုံမှန် 78 နှစ်မှုစုစုပေါင်း3မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဒါပေမဲ့ဘိုးဘွားပိုင်မြေတွေပြန်လည်ရရှိရေးဆန္ဒပြနေသူမိချောင်းခံပြည်သူတွေကတော့တပိတ်စခန်းကိုဆက်ဖွင့်ထားပြီးဆန္ဒပြအောင်မယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါဘဝပိုင်မြေပြန်လည်ရရှိရေးအကြောင်းပြချက်နဲ့ရန်ကုန်မြို့မြို့တော်ခမ်းမဝင်ပေါက်ကိုပိတ်ဆို့ပြီးတော့ဆန္ဒထုတ်ပေါ်နေတဲ့မိချောင်းခံပြည်သူတွေက14ရောက်ကိုဒီကနေ့ရုံးထုတ်စစ်ဆေးခဲ့တာပါပိတ်ဆို့ဆန္ဒထုတ်ပေါ်ခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ကအမှုဖွင့်ထားတဲ့အမှုကိုစွဲချက်တင်စစ်ဆေးတာလို့ကျောက်တရာရစခန်းကပြောပါတယ်ဒီသတင်းပတ်ထဲရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ဆန္ဒပြမိချောင်းခံပြည်သူတွေတွေ့ဆုံဆွေးနွေးခဲ့ကြတော့ကအင်အားသုံးဖမ်းဆီးတာမျိုးမလုပ်ဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကဂရီဘေးပြောဆိုခဲ့တယ်လို့ဆွေးနွေးရမှာပါဝင်ခဲ့တဲ့ဒေါခင်ခင်ဝင်းကပြောပါတယ်
ပြောတယ်အဲ့ဒီရဲမှုအကြီးဆုံးနဲ့ဦးဝင်းကိုသူ့ကိုယ်တိုင်ပြောတယ်ကျမမေးလိုက်တယ်လေဒီလိုမျိုးမဆလာတော့ဖြစ်ထားတယ်ရဆိုင်ရမှာတစ်ခါဖြစ်တယ်ဆိုတော့အဲ့လိုမျိုးတွေများလို့ကျမတို့လို့လာပြီးတော့အစွားအရှင်တို့ဘာလို့လဲဖမ်းမလားလို့ရဲတွေနဲ့လို့နောက်ပြီးအကျန်းဖက်မှလားဆိုမဖက်ပါဘူးအတီးတဲ့အတော်တို့တဲ့အမေတို့တဲ့ကျွန်တော်တို့ကပေါ့နော်စာပို့လိုက်တဲ့အချိန်မှာကောင်းကောင်းမွန်လေးလိုက်လာပြီးတော့တရားရုံးကိုရင်ဆိုင်ပေးပါဆိုတော့ဟုတ်ခဲ့ပေါ့နော်ကိုရီးယားဒါဆိုတော့ပြီးပြီအောင်မေ့နေတာပဲဟုတ်မလားမနေ့ကတော့အစိုးရထားတော့
ကျမ
ငါနိုင်ဘူးကျမဖျားချစ်ကုန်တော့ဖျားချစ်ကုန်တော့မပြူသေးဘူးပဲရိုက်ပုံမရောက်သေးဘူးဟုတ်တယ်ဖြစ်တော့
ဒီကနေ့ဒီဇင်ဘာလ23ရက်နေ့မနက်ပိုင်းမှာအင်အားသုံးပြီးတော့လာရောက်ဖမ်းဆီးတယ်လို့မိချောင်းခံပြည်သူတွေကပြောပေမဲ့ကြောက်တရားရဲစခန်းကတော့ဒါကိုညင်းဆိုပါတယ
်မနေ့ကဖားတာမဟုတ်ဘူးကွာမနေ့ကတော့သူတို့ခေါ်တဲ့ကမလာလို့ပြောပြီးတော့တခေါ်တာတခေါ်ပြီးတော့သူတို့တရားစွဲတင်တာဒီနေ့ဖွင့်တာမဟုတ်ဘူးကွာဒီနေ့ဆွဲတာပါကွာအဲဒီဆနေနေ့ဒီစာပြဖြစ်တယ်မူပေါ်လာစီဒန်ပုံမှန်ဆက်ရှိစီဒန်ပုံမှန်ဆက်ရှိ143မျိုးသော431အဲ့ဒါကမတရားတာစီကတ်ပတ်တာပေါ့
ကျောက်တရာရဲ့တပ်ဖွဲ့မှုဒူရဲမှုတင်လာပြောသွားတာပါအခုလိုအမှုဆွဲဆိုထားပေမဲ့မြို့ရခမ်းမအနီးမဟာဗန္ဓုလပန်းချံဘေးမှာဖွင့်ထားတဲ့တပိတ်စခန်းမှာပဲထိုင်ပြီးတော့တောင်းဆိုချက်တွေကိုမရမချင်းဆက်လက်ဆန္ဒထုတ်ဖော်သွားမယ်လို့တရားဆွဲဆိုခံရတဲ့အထက်ပါဝင်တဲ့ကုတန်းထီကပြောပါတယ်
ကျွန်တော်တော့ဒီတပည့်ကနေပဲမပြန်မဲနဲ့ဒီပုံမှန်ဒီပြီးဆုံးအောင်ရင်ဆိုင်သွားမှာသူတို့ကြိုက်တယ်လို့ဆိုရယ်ဆွဲဆွဲလေကျွန်တော်တို့ကရင်ဆိုင်မှာပဲဒါနဲ့ဒီတပည့်ကိုတော့မပြတ်ဘူးဘာလို့မပြတ်ပေးဘူးလဲကျွန်တော်တို့မြေကျွန်တော်တို့ရဖို့အတွက်တိုက်တာသူတို့ကျွန်တော်တို့ပုံကန်တာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ဒီတပည့်ကိုမပြတ်ပေးဘူးကျွန်တော်တို့မြေပြန်ပေးဒီတပည့်ပြတ်ပြီ
မိချောင်းကန်တပိတ်စကန်ဖွင့်ထားတာဒီကနေ့ဆိုရင်284ရက်မြောက်ရှိပါပြီမိချောင်းကန်တပိတ်အနေနဲ့မဟာမနုလပန်းချံဘေးမှာတပိတ်စကန်ဖွင့်ဆန္ဒထုတ်ပေါ်နေတာက၈လကျော်သွားပြီမဲ့အစိုးရကညှိနှိုင်းဖြေရှင်းမှုတစုံတရာမရှိခဲ့လို့ဒီဇင်ဘာလ12ရက်နေ့တုန်းကမြို့တော်ခမ်းမအဝင်ဝကိုပိတ်ဆို့ပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတာဖြစ်ပါတယ်မိချောင်းကန်အပိုင်း1-3ဘိုးဝါပိုင်မြို့တွေကိုအရင်စစ်ဆေးရလက်ထက်1992ခုနှစ်တုန်းကစတင်သိမ်းယူခဲ့တာဖြစ်ပါတယ်ဒီအသိမ်းခံရတဲ့မြေပိုင်ရှင်တွေကမူလမြေတွေပြန်ပြီးတော့ရရှိဖို့ဒါမှမဟုတ်အစိုးရဘက်ကတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့အချင်းချင်းဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုစီသူရဲ့သတင်းပေးပို့ချက်ပါရှင်အခုကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအာမခံပေးဖို့တက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုချက်ကိုတင်ပြပေးမှာပါအရသာအစိုးရလက်ထက်စာပေလွတ်လပ်ခွင့်အတန်အသင့်ရလာတဲ့အနေအထားမှာစာပေစည်းစိမ်ရေးနဲ့ထိန်းချုပ်တမ်းမြှင့်မှုတွေမရှိတော့ပေမဲ့စာပေဟောပြောပွဲတွေဟောပြောသူစာရေးဆရာတွေကိုအဖွဲ့အစည်းတချို့လူတချို့ကအင်အားသုံးပြီးတော့ပိတ်ပင်တားဆီးမှုတွေပြုလုပ်နေတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ရရောက်တဲ့အတွက်မလုပ်ဖို့စာပေလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစံနှုန်းနဲ့အညီစာပေစာနယ်ဇင်းလွတ်လပ်ခွင့်အပြည့်ရစေဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတံမိုးထားကာကွယ်ဆောင်ရှောက်ဖို့အစိုးရအုပ်ချုပ်သူတွေတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပြည်သူတွေမှာတာဝန်ရှိတယ်လို့ပန်မြန်မာအဖွဲ့ကပြောဆိုလိုက်တာပါသတင်းအပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတွင်ခွင့်ပြုချက်ရပြီးစာပေဟောပြောဝဲတချို့မှာဟောပြောသူတွေကိုပိတ်ပင်တားဆီးမှုတွေ၊နောက်ဟောပြောဝဲကိုကန့်သတ်တားမြစ်မှုတွေလှုပ်ဆောင်လာတာတွေရှိတဲ့အတွက်စာပေဟောပြောဝဲတွေနဲ့ဟောပြောသူစာရေးဆရာတွေကိုတားမြစ်မှုတွေမပြုကြဘို့မြန်မာနိုင်ငံတွင်ကစာရေးဆရာကဗျာဆရာတွေစုဖွဲ့ထားတဲ့မြန်မာစာပေစာနယ်ဇင်းလွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်တွေကိုအစဉ်တစိုက်တောင်းဆိုလှုပ်ရှားဆောင်ရွက်နေတဲ့ပန်မြန်မာအဖွဲ့ကတောင်းဆိုလိုက်တာပါအပြည့်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်းပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအလေးနဲ့တံမိုးထားစေချင်ပါတယ်လို့ပန်မြန်မာအဖွဲ့ရဲ့ဥက္ကဋ္ဌမတ်တီရာစံချောင်းက VOA မြန်မာပိုင်းကိုပြောပါတယ
်စာပေစီစီမရှိတော့တဲ့အတွက်ကြောင့်မလို့လွတ်လပ်ခွင့်အနေထားတက်လာတယ်လို့တော့ပြောလို့ရပါတယ်တစ်ခါမှထောက်ပြကြရတယ်အများကြီးရှိတယ်ပေါ့နော်စာရေးဆရာတွေကိုနာမည်တက်ပြီးတော့ဘသူကတော့ဟောပြောခွင့်ပေးပေးနိုင်မှုဘသူကတော့မပြောပါစေနဲ့ဆိုတဲ့ပေါ့နော်အကြောင်းကြားချက်အမျိုးမျိုးနဲ့လှုပ်လာတာတွေတွေ့ရတယ်ပေါ့တစ်ဖြည်းဖြည်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာရမယ်တော့မကြံသေးဘူးခြိပါခံရသည်လို့ယူဆတဲ့အတွက်ကြောင့်မလို့ဒီဟောပြောတာထုတ်ပြန်ချက်ကိုထုတ်ပြန်တာဖြစ်ပါတယ
်အစိုးရခွင့်ပြုချက်နဲ့စာပေဟောပြောခွင့်လွတ်လပ်ခွင့်ရလာတဲ့အနေအထားမှာအခုလိုမျိုးအဖွဲ့အစည်းတချို့လူတချို့ကအင်အားသုံးပြီးပိတ်ပင်တားဆီးမှုတွေလှုပ်ဆောင်လာတဲ့အပေါ်မှာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့လည်းအလေးနက်ထားပြီးတော့နိုင်ငံသားခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောင်ရှောက်တဲ့လို့မတ်တီရာဆန်းချောင်းကအကြံပြုပါရယ
်နိုင်ငံတွင်းမှာရှိတဲ့ဘယ်သူတဦးတယောက်ရဲ့လွတ်လပ်စွာပြောရေးဆိုခွင့်ကိုမရှိဘူးဘယ်သူတဦးတယောက်ကမှထိပါနှောက်ရှက်ပိုင်ခွင့်မရှိဘူးဆိုတာကိုအစိုးရကိုယ်တိုင်ကတိတိလင်းလင်းပေါ့နော်သူကကာကွယ်ပြီးတော့ထုတ်ဖော်စေချင်တယ်သူကိုယ်တိုင်ကကျက်ကျကျွတ်ကျွတ်နဲ့ဒီကိစ္စတွေမှာအတဝန်ယူပြီးတော့ဖြည့်ရှင်းပေးနေတယ်အဲ့လိုမဟုတ်ဘဲနဲ့ဟိုငါတို့လောက်တာမဟုတ်ဘူးခလာအထူးသဖြင့်တော့အုပ်ချုပ်ရေးမှုတွေကပြောလို့ရှိတယ်ပေါ့ဟာစာပေဟောပြောပွဲခွင့်ပြုချက်ကိုကျွန်တော်တို့ကချပေးတာပဲဒီလူတွေကလာလောက်သွားတာပဲဆိုတဲ့စင်ကြေမျိုးပေါ့နော်ဒါသမင်းရေဘူးချဆွဲပြောလိုက်တဲ့ဟာတွေဟာနောက်ဆုံးတော့နိုင်ငံရေးပုံရိပ်ကိုပဲပြန်ထိမယ်ဆိုတာကိုတော့သိစေချင်ပါတယ်
လွတ်လပ်စွာဟောပြောခွင့်ဆိုတဲ့နေရာမှာလဲဝါဒဖြန့်ချီမှုတွေမှာတပားသူကိုထိခိုက်နေတာစေမဲ့အယူဝါဒမှိုင်းတိုက်လှုပ်ဆောင်မှုတွေကိုလည်းတတိနဲ့ရှင်ရှောင်ကျဉ်ကြတဲ့လို့ပန်မြန်မာအဖွဲ့ကသုံးသပ်ပါတယ်။နိုင်ငံတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖော်ပြခွင့်တွေကိုဒီမိုကရေစီစံနှုန်းနဲ့အညီလွတ်လပ်စွာဆောင်ရွက်နိုင်ခွင့်ရဖို့ကအစိုးရတာဝန်ရှိတဲ့သူတွေအဖွဲ့အစည်းတွေစာပေစာနယ်ဇင်းသမားတွေနဲ့ပြည်သူတွေမှာတာဝန်ရှိတယ်လို့လည်းမတ်တီရာစံချောင်းကသုံးသပ်ပါတယ်။
ကျွန်တော်တို့တတိထားမယ်နောက်တစ်ချက်ဟာဝါဒဖြန့်ချီရေးကိစ္စပါပဲ။ဝါဒဖြန့်ဒီကိစ္စကိုဟလာအစိုးရမီဒီယာတွေကိုနှိုက်ကူကတတလုံးလှုပ်လာတယ်လို့အခုချိန်မှာမသားကြီးဆိုင်ရာဟောပြောပွဲတချို့မှာဆိုလို့ရှိရင်ဖျားဟောမဟုတ်တဲ့စကားတွေဟလာတရားတွေကိုဟောပြောနေတဲ့ဟာတွေကလိလူရှုခံရပြီးတော့စာပေဟောပြောပွဲတွေမှာကြတော့ဒီလူကဘာကြောင့်မလို့ညာကြောင့်မလို့ဆိုတာမျိုးလှုပ်တယ်ဆိုတာဟာခုနပြောတဲ့ဝါဒချင်းချင်းလက်နဲ့ကိုအစိုးရပုံရိပ်နဲ့မတုံးဘဲနဲ့ပြန်နဲ့ပေါ့နော်အစိုးရမဟုတ်တော့အဖွဲ့အစည်းပုံရိပ်နဲ့တုံးပြီးတော့တင်သွင်းလာတာနဲ့ပဲထပ်တူကြနေတယ်လို့ကျွန်မမြင်ပါတယ်ဝါဒချင်းချင်းဆိုတာမှာ ည်းဆိုရကြီးပဲလုပ်တယ်လို့မယူဆခြင်းမှာဘူးတစုတစ်ခွဲရလေကို့အတန်နဲ့နှွမ်းစီပြီးတော့သူများအတန်နေမပြောနိုင်အောင်လုပ်တာဟာဝါရချင်းကြီးကိုစူးစမ်းတာပဲဆိုတာကိုအားလုံးအောင်ဝိုင်းပြီးတော့မြင်သိကြပါတယ
်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်လွတ်လပ်တဲ့စာပေရင်ကျင်းမှုရဝင်းတစ်ခုပေါ်ထွန်းလာရေးနောက်ចောင်းပညာရေးနဲ့ရတစာပေကိုပေါင်းကူးဆက်ဆက်မြင့်တင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စာပေမြန်နိုးသူတွေကပတ်မြန်မာအဖွဲ့ကိုဖွဲ့စည်းထားတာဖြစ်ပါတယ်မြမစာပေလောကကိုနိုင်ငံရေးအရာဖြစ်စေအုပ်ချုပ်ရေးမှန်တိုင်းထိန်းချုပ်မှုအရာဖြစ်စေလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုတနည်းနည်းနဲ့ထိပါလာမယ်ဆိုရင်ဆန့်ကျင်ကန့်ကွက်ကြဖို့နဲ့ဟောပြောသူစာပေရေးသားသူတွေကိုကာကွယ်စောင့်ရှောက်ဖို့နောက်နိုင်ငံရေးလူမျိုးရေးဘာသာရေးလူတန်းစားရေးအမျိုးသားရေးဆိုင်ရာမုန်းနှိမ်မှုတွေကိုတမင်တကာရည်ရွယ်ချက်ရှိရှိအမှားတွေဖော်ပြတာအချက်အလက်မှားတွေဖြန့်ဝေတာအပါအဝင်လူ့ဖွဲ့စည်းရင်ကျင်းမှုစံတန်မိုးတွေကိုထိပါစေမယ်ရေးသားပြောဆိုဟောပြောမှုတွေကိုလည်းစန့်ကျင်ရှုံချတယ်လို့ပန်မြန်မာကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမောစူးစီးတင်ပြပေးခဲ့တာပါအင်္ဂါနေ့ညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုကတော့အေးချမ်းနဲ့ဒီဇင်ဘာခရစ်စမတ်အားလိုက်ရဲ့ရာသီမှာသောရရှင်တို့နားဆင်ဖို့တခြင်းတစ်ပုတ်ထုတ်လွှင့်ပေးခြင်းပါတယ်။လင်းနဲ့တည်ဆူထားတဲ့ဒီဇင်မာညကိုသောရရှင်တို့နှစ်ချိုက်မယ်လို့မျှော်လင့်ပါတယ်ရှင
်妙丽姐
ဒီမှာခရစ်စမတ်နဲ့နှစ်သက်ကိုအခါသမယမှာမြန်မာပြည်သူပြည်သားပေါင်းစိတ်ချမ်းသာကိုကြမ်းမှာရှိကြပါစေရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 58တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါမကြခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
နေကုန်ခရစ်စမတ်နဲ့နေ့တကူရသည်မို့တမရအိုဘားမားအားလရဲ့ဟာဝိုင်ကိုအပန်းပြေခီထွက်ခွာသွားပြီဖြစ်သလိုလွတ်တော်အမတ်တွေလည်းဝါရှင်တန်မြို့တော်မှာမရှိတော့ပါဘူး။ဒါပေမဲ့လည်းကမ္ဘာနိုင်ငံကြီးမှာအရင်ကမဖြစ်ပျက်ခဲ့ဘူးတဲ့ထူးခြားတဲ့အကြောင်းအရာတွေကဝါရှင်တန်နိုင်ငံကြီးအပေါ်မှာအာရုံစိုက်စရာဖြစ်နေပါသေးတယ်။အမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံတန်တမန်ဆက်ဆံရေးထူထောင်လိုက်တဲ့ကိစ္စစိုနီကော်ပိုရိုရဲ့သတင်းအချက်လက်တွေအင်တာနက်ကဟက်ခ်လုပ်ပြီးခိုးယူရမှာမြောက်ကိုရီးယားနိုင်ငံပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအသေးစိတ်စီစစ်မှတွေရှိနေသေးတဲ့အကြောင်း VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားပါတယ်။ကျူဘာနဲ့အမေရိကန်ပြည်ထောင်စုကြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်တာကိုမိုင်အမီမှာရှိနေတဲ့ပြည်ပရောက်ကျူဘာနိုင်ငံသားတချို့ကကန့်ကွက်နေကြပါတယ်။ဒါပေမဲ့လည်းဟာဗာနာမှာရှိတဲ့ကျူဘာနိုင်ငံသားတချို့ကတော့စီးပွားရေးပိုကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်။ကားတွေမောင်းတော့မေးအရာရာတိုင်းပြောင်းလဲသွားမယ်လို့ကျွန်တော်တို့ယုံနေသေးကြပါတယ်လို့ဟာဗာနာမှာရှိတဲ့တက္ကစီမောင်းသမားတယောက်ကပြောသွားတာပါကျူဘာသမ္မတရော့ဂက်စ်တို့ကဝါရှင်တန်နဲ့ဆက်ဆံရေးအသည့်ပြန်လည်ထူထောင်တာဟာကျူဘာမှာကွန်မြူနတီဝါဒဆုံးသက်သွားတဲ့လက္ခဏာတရမဟုတ်တဲ့အကြောင်းအခုလိုပြောဆိုပါတယ
်အမေရိကန်ပြည်သူကိုသူ့နိုင်ငံရေးစနစ်ပြောင်းဖို့ကျွန်တော်တို့ဘယ်တော့မှမတောင်းဆိုခဲ့သလိုပဲကျွန်တော်တို့လက်ခံနဲ့စနစ်ပေါ်မှာလည်းသူတို့ဘက်ကလေးစားဖို့တောင်းဆိုသွားမှာဖြစ်ပါတယ်
။တပ္ပတာရော့ကက်စထရိုရဲ့ဒီလိုပြောဆိုချက်ကစိုးရင်စရာခေါင်းဆောင်ကိစ္စတစ်ခုဖြစ်တဲ့အကြောင်းတပ္ပတာဥပမာဝေဖန်သူတွေကထောက်ပြပြောဆိုနေတာပါ။ Republican ထက်လွတ်တော်အမတ် Marco Rubio က ABC ရုပ်သံမှာအခုလိုပြောသွားပါတ
ယ်။ဖြည့်တွေ့ဆက်ဆံရေးဆိုတာနိုင်ငံရေးလွတ်လပ်ခွင့်တွေအတွက်အာမခံချက်မရှိပါဘူး။ကျူဝါအစိုးရကစီးပွားရေးမှာဘက်ပေါင်းဆောင်ချုပ်ကန့်ထားတယ်။သူတို့ကဗီယက်နမ်နဲ့တရုတ်ပုံစံမျိုးစီးပွားရေးကောင်းအောင်လုပ်ချင်ကြတယ်။ဒါပေမဲ့နိုင်ငံရေးအရာလွတ်လပ်ခွင့်မပေးပါဘူး။တကယ်တမ်းကျဖိနှိပ်ကြတာတွေပဲဆက်လုပ်နေကြတာပါ
။သမ္မတဥပမာကတော့ပြီးခဲ့တဲ့သတင်းမှတောင်ပိုင်းဟာဝိုင်ကိုဘန်းပြေခီမထွက်ခင်မှာကျူဘာနဲ့ဆက်ဆံရေးပြန်လည်ထူထောင်ရတဲ့ကိစ္စပေါ့အခုလိုကာကွယ်ပြောသွားခဲ့ပါ
တယ်။ I don't anticipate overnight changes.
ကျူဘာမှာနေ့ချင်းညချင်းအပြောင်းအလဲတွေပေါ်လာလိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး။ဒါပေမဲ့ကျွန်တော်အယူအဆထဲမှာယုံကြည်နေတာကလွန်ခဲ့တဲ့နှစ်90လုံးကျွန်တော်တို့ကဒီအတိုင်းပဲဆက်လုပ်နေတယ်ဘာမှမပြောင်းလဲခဲ့ဘူးဆိုရင်မတူတဲ့ရလတခုခုထွက်အောင်ကျွန်တော်တို့ပုံစံပြောင်းပြီးတခုခုလှုပ်ဖို့လိုပါတယ
်ဒီတော့တွင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကိုလွန်ပြောင်းထားတဲ့ရုပ်ရှင်မပြတော့ဘူးလို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဆိုနီကုမ္ပဏီဘက်ကခုခံပြောဆိုနေပါတယ်ဆိုနီကုမ္ပဏီရဲ့ဂျေကမိုက်ကယ်လစ်ပတန်က CNN ရုပ်သံ Fari Zagaria ရဲ့ GPS အစီအစဉ်မှာအခုလိုပြောသွားခဲ့တာပ
ါကျွန်တော်တို့အရှော့ပေးလိုက်တာမဟုတ်ပါဘူးအရှုံးမပေးပါဘူးအမေရိကန်ပြည်သူတွေဒီရုပ်ရှင်ကိုကြည့်စီခြင်းနဲ့ဆန္ဒကျွန်တော်တို့မှအများရန်ရှိနေပါတယ
်ဆိုဒီကုမ္ပဏီရဲ့သတင်းချက်လက်တွေအင်တာနက်ကဟက်ခ်လုပ်ခံရတဲ့ကိစ္စမှာမြောက်ကိုရီးယားနိုင်ငံနောက်ကွယ်ကနေပါဝင်ပတ်သက်နေတယ်လို့အမေရိကန်ဘူဆိုရာရာရှိတွေကကောက်ချက်ချပါတယ်ဒါကြောင့်လဲစိုက်ဘာနီးအရာခိုးယူမှုတွေနဲ့တိုက်ခိုက်မှုတွေကြုံရနိုင်တဲ့အန္တရာယ်ကိုအမေရိကန်အစိုးရကအထူးသတိထားပြီးတက်လန့်နေတာပါသမ္မတဥပမာကတော့အခုလိုပြောပါလေ Now our first
order of business is making ပမာဆုံးကျွန်တော်တို့ဘက်ကဆောင်ရွက်ဖို့ညွှန်ကြားထားတာကဒီလိုတက်ခိုက်တာတွေမကြုံရအောင်ကိုယ့်ဘက်ကကာကွယ်နိုင်အောင်လုံခြုံအောင်လိုအပ်တာအားလုံးကိုလှုပ်ထားဖို့ပါကျွန်တော်တို့ဘက်ကတုံ့ပြန်သွားမှာပါအချိန်နေရာနဲ့ဘယ်ပုံစံဆိုတာကိုကျွန်တော်တို့ရွေးချယ်တုံ့ပြန်မှာပ
ါမြောက်ကိုရီးယားဘက်ကတော့ Sony Company ရဲ့သတင်းချက်လက်တွေကိုအင်တာနက်ကနေ hack လုပ်တာကသူတို့မဟုတ်ပါဘူးဆိုပြီးငြင်းဆိုထားပါလေဒီ Sony Company အကြောင်းအရာကိစ္စတွေပါဝင်ကျူဘာနဲ့တန်တမန်ဆက်ဆံရေးထူထောင်လိုက်တဲ့ကိစ္စတွေကလာမယ့်ဇန်နဝါရီလလွတ်တော်အမတ်တွေဝါရှင်တန်ကိုပြန်ရောက်တဲ့အခါမှာအသေးစိတ်စီစစ်ဆွေးနွေးကြမယ်အကြောင်းအရာတွေဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုဇော်ဝင်းလိုင်စီစဉ်ပြီးထုတ်လုပ်သူမတ်ဆွန်မော်နဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးချင်ရအောင်ပါရှင်။
လာပါခင်ဗျာ CEO တဲ့ရလေးလိုက်စီစဉ်ကကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံပြန်လာနိုင်ရေးအတွက်ဒီသမရဦးသိန်းစင်အစိုးရဦးဆောင်ပြီးတော့ဖိတ်ခေါ်ထားတာတွေရှိနေတဲ့ကြားကပဲတိကျသေးကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်ဒီနိုင်ငံရေးအင်အားစုတွေတက်ကြွလှုပ်ရှားသူတွေအနေနဲ့မြန်မာနိုင်ငံထဲမှာအခြေချနေထိုင်ဖို့တရားဝင်ရတူဝင်ရောက်ဖို့အခက်အခဲတွေရှိနေတယ်ဆိုပြီးထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးကြမဲ့အဓိကဆွေးနွေးကြမဲ့သူတွေကိုကျွန်တော်လေးလိုက်မှာမဖိတ်ခေါ်ခင်မှာပထမဦးဆုံးသောတာရှင်ဦးစိန်မောင်ရေးထားတဲ့ဟိုစာနဲ့ပါပြီးတော့ဆွေးနွေးထားတဲ့အကြောင်းအရာလေးကိုအရင်ဖတ်ပြခြင်းပါတယ်မတ်တင်ထိုက်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်အကြောင်းအကျောင်းမြန်မာနိုင်ငံမှာတခြားတိုင်းတစ်ပါးနိုင်ငံများသို့ထွက်ခွာသွားရောက်အခြေစိုက်နေထိုင်လုပ်ကိုင်စားတောက်နေသူများကိုအမိနိုင်ငံသို့ပြန်လာနေထိုင်လုပ်ကိုင်စားတောက်လျက်ပြည့်အကျိုးဆောင်ရွက်နိုင်စေရန်နိုင်ငံတော်အစိုးရကဖြည့်ဆုံးမှုပြုပြင်မှုပြောင်းလဲပေးမှုများပြုပေးခဲ့ပြီးတမနာကြီးကလည်းပြန်လည်လာရန်ဖိတ်ခေါ်ခဲ့ဒီမှာဝမ်းမြောက်ဖွယ်ရာကောင်းလှပါသည်သို့တော်ပြင်ပကြိုးပမ်းဖိတ်ခေါ်မှုနှင့်အတွင်းသဏ္ဍာန်စိတ်ထားရည်ရွယ်ချက်များကတော့မတူညီစေရနာဖြူစင်မှုရှိရလားဟူတန်တရားဖြစ်เสียရဖြစ်နေပါသည်တနည်းအားဖြင့်အာမခံချက်မရှိသောစိတ်ချလောက်เสียရမရှိသောဖိတ်ခေါ်မှုဟုဆိုเสียရဖြစ်နေပါသည်ဖိတ်ခေါ်၍ပြန်လာသည်ပြန်ရောက်လာသူကိုသူတို့အသုံးချလိုသည့်နေရာတွင်လက်ညှိုးထောင်ခေါင်းငိတ်တာဝန်တွေပေးသည်အလုံးလိုသူမိမိဆန္ဒအလျောက်လွတ်လပ်စွာပြောဆိုလုပ်ကိုင်လိုသူတို့ကိုဖိနှိပ်တားဆီးကန့်သတ်မှုများပြုသည်လွတ်လပ်စွာပြောဆိုရေးသားချသူများကိုစောင့်ကြည့်ကာအစိုးရကိုဝေဖန်နိုင်ငံရေးအရာစန့်ကျင်သည့်အမြင်များကိုတင်ပြသူစစ်မှန်သည့်ဒီမိုကရေစီလမ်းစဉ်နှင့်စနစ်ကိုသာတောင်းဆိုသူများကိုတော့အခွင့်အလမ်းမပေးနေရာမပေးလုပ်ပိုင်ခွင့်မပေးစောင့်ကြည့်လေလာညှိလာလျင်အေးအေးယူမောင်းနှင်ထုတ်နာမည်ပြက်စီရင်သွင်းကြသည်အဲ့ဒီတော့ဘသူလာဝင့်ပါအောင်မည်နီပီတာလင်းပင်၏ရင်ဖွင့်တန်းကိုမိုဟိန်88မျိုးဆက်ကိုမိုသီးစွန်တို့၏အတန်များဖြစ်စဉ်များသည့်တာရကစောင့်နေသည်မဟုတ်ပါလားစေတနာမှန်မှလောရမှန်မီလောရံမှန်မှရလကောင်းမြီရလကောင်းမှတိုင်းပြည်တိုးတက်မြီသို့မဟုတ်လျင်အပြင်ပတရံကလှနေတော်လဲအတွင်းအနှစ်သာရကလွန်ခဲ့သောအနှစ်90နှစ်မချာဖြစ်နေမြီဆိုလျင်စဉ်းစားစရာဖြစ်နေပါလိမ့်မည်လို့ရည်ထားပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဒါကတော့တော်ရရှင်ဥစိန်မောင်မိထီလာမျိုးကနေပြီးတော့ဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်အခုသူပြောထားတဲ့စာထဲမှာလည်းတော်တော်လေးကိုခြုံမိရတာလောက်ဖြစ်နေတဲ့အတွက်ကျွန်တော်ဒီစာလေးကိုအရင်ဖတ်ပြလိုက်တာပဲဖြစ်ပါတယ်ဒါကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာနဲ့တော်တော်လေးတိုက်ဆိုင်နေလို့ပါဆိုတော့ပထမဆုံးတော့ကျွန်တော်လေလိုက်မော်ကိုမြမအေးပူပေါင်းဆောင်ရွက်သူများအဖွဲ့ကမခင်အုံမာကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျမခင်အုံမာလေလိုက်မော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါရဲ့ရှင
်ဟုတ်ကဲ့မခင်အုံမာတို့ကဆိုရင်ပြီးခဲ့တဲ့ဒီဒီဇင်ဘာလ session ညပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာတင်းနေတာရှင်းလင်းပွဲလုပ်ခဲ့တယ်ဒီကိစ္စကိုအဓိကထောက်ပြပြောဆိုနေကြတယ်ပေါ့နော်ဆိုတော့ဒီပြပကနေပြီးတော့ပြန်လာကြတဲ့မြန်မာနိုင်ငံသားတွေမှာအထူးသဖြင့်တော့ကျွန်တော်နားလည်တာကတော့ဒီနိုင်ငံရေးအင်အားစုတွေတခြားဒီတက်ကြွလှုပ်ရှားသူတွေဟောပေါ်လူမှုရေးလုပ်ငန်းတွေလုပ်နေသူတွေပေါ်မှာကန့်သတ်မှုရှိနေတဲ့အနေနဲ့ပတ်သက်ပြီးမခင်ဥမာတို့ကပြောကျင်တယ်လို့ယူဆပါတယ်ဘလို့ပုံစံတွေများရှိဘလို့အခက်အခဲတွေများရှိနေပါလဲခင်ဗျအရင်ဆုံး
ဟုတ်ကဲ့ဟိုကျမမပြောခင်လေကျွန်တော်မိတိလာဆရာဦးစိန်မောင်လားနော်ဟုတ်ပါဘူ
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါ
ကျွန်တော်ကျွန်တော်လည်းနည်းဟုတ်ကဲ့ကျမကကျွန်တော်ကကျေးဇူးတင်ကြအောင်အရင်ပြောချင်ပါတယ်ဟိုရေးထားပြီးတော့မှပို့ထားတာကိုကျမနားထောင်လိုက်တော့ဒီကျမတို့ကြုံရတဲ့အခြေအနေကိုထီထီမီမီရှင်းရှင်းလင်းလင်းနဲ့ပေါ့နော်တေချာကိုခြုံပြီးတော့ပြောပြနိုင်လို့အဓိကကတော့ကျမတို့သတင်းစာရှင်းလင်းပွဲမှာရောသတင်းထုတ်ပြန်ချက်မှာရောရေးထားပါတယ်အခုဒီကျန်ခဲ့တဲ့နှစ်နှစ်ကာလမှာအမည်နဲ့စီးရင်ရနေပြီးတော့မှပြဖြတ်လိုက်တဲ့လူ2000ကျော်ပေါ့နော်နာမည်ထုတ်ပြန်လိုက်တဲ့လူ2000ကျော်ကကျွန်တော်တို့မြန်မာတွေကြီးပဲမဟုတ်ပါဘူးနိုင်ငံသားကမှရောက်ရှိနေကြတဲ့မြန်မာတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေရာသူတွေမကပဲနဲ့တခြားနိုင်ငံသားတွေလည်းပါတယ်เนาะအဲ့ဒီအချိန်မှာကျွန်တော်တို့ဒီပြန်ရောက်လာကြတဲ့အခါမှာလောလောဆယ်ဒီမြန်မာနိုင်ငံမှာအပြီးပြန်လည်နေထိုင်ဖို့ပေါ့နော်အပြီးပြန်ပြီးတော့မှအခြေချနေထိုင်ဖို့ဘလို့စေအဆင်ပြေမဖြစ်သေးတဲ့သူတွေကလည်းဗီဇာလျှောက်ပြီးတော့မှတွားလိုက်ပြန်လိုက်ရှိနေကြတယ်။ဒါပေမဲ့တချို့ကြောင့်လည်းဒီမှာအပြီးပြန်ပြီးတော့နေထိုင်ဖို့အတွက်ကိုနိုင်ငံသားပတ်ပုံနေကပြန်လျှောက်တဲ့သူတွေလည်းရှိတာပေါ့နော်။ဆိုတော့အဓိကတော့ကျွန်တော်တို့ကျွန်မအပါဝင်ပေါ့နော်။ကျွန်မရဲ့အတွေ့အကြုံရဆိုလို့ရှိရင်ကိုကဟိုဗီဇာလျှောက်ပြီးတော့ပြည်ဝင်ကိုယ့်ဗီဇာနဲ့ပဲကိုကလျှောက်ပြီးလာနေတဲ့အခါမှာအခုနှစ်နှစ်ကာလအတွင်းမှာဟိုကိုယ်တွေကကိုရဲ့နိုင်ငံရေးယုံကြည်ချက်ဒီမိုကရေစီရေးလူ့အခွင့်အရေးယုံကြည်ချက်ရည်တည်ချက်အတိုင်းပဲကိုလောက်ဆရာရှိတာဆက်လုပ်တယ်။နောက်ဟိုဘယ်မှလဲကျမတို့ဘယ်လိုခေါ်မလဲဟိုဒီဗီဇာတွေပါလို့ဆိုလဲ အမေရောက်စင်းရအမေမဲစင်းရပဲဖြစ်တယ်ဆိုလို့ရှိရင်အာဗီဇာကိုပေးဖို့ဟာသူတို့မှတာဝန်ရှိတယ်လေ။ဆိုတော့အဲ့မှာကျွန်တော်တို့ကတမအနေနဲ့ကတော့ဘယ်ဘယ်ဝင်ကြီးဌာနမှလည်းစာရတဲ့ပြည်ထောင်နဲ့တော့တသက်ကြီးတော့ဟိုတင်ပြီးတော့မှအာတောင်းဆိုတာတွေလာဟိုအကူအညီတောင်းတာတွေတခါမှမလုပ်ဘူးလေနော်။အခုထိလည်းကျွန်တော်မလုပ်ပါဘူး။ဒါပေမဲ့အခုဒီကြံခဲ့တဲ့အာနှစ်ခေါက်ကစပြီးတော့မှအခက်ခဲတွေစတွေ့လာတာ။အခုဒီတစ်ခေါက်ကတော့ပုံပြီးတော့ဘတ်တိုဒီကြရပေါ့နော်အရင်တော့လို့ပေးနေကြပုံစံမျိုးမဟုတ်တော့ဘဲနဲ့နေပြည်တော်ကနေခွင့်ပြုချက်ရကျူကျူအောင်လို့ဆိုတဲ့ဥစ္စာမျိုးနဲ့စောင့်ခိုင်းတာမျိုးအချိန်ဆွဲတာမျိုးဒါမျိုးတွေကြုံလာရဲ့နောက်ကျွန်တော်တို့ဒီကျွန်တော်လည်းအတူပူပေါင်းလို့ဆောင်တဲ့အထဲမှာဆိုရင်ဒီဟို equality မြန်မာဆရာကောင်မျိုးမျိုးလိုမျိုးလူမျိုးတွေဆိုလို့ရှိရင်လေဒါနိုင်ငံသားမှတ်ပုံတစ်ချက်ပြန်လျှောက်တယ်ကြာပြီဒါပေမဲ့ဘာမှတုံ့ပြန်ချက်မရဘူးပေါ့နော်ဆိုတော့အဲ့လိုမျိုးတွေဆိုတော့ကျွန်တော်တို့ကြည့်လိုက်တာကိုဟိုရတဲ့သူတွေလည်းရနေတယ်မရတဲ့သူလည်းမရဘူးပေါ့ဒါပေမဲ့ကြည့်လိုက်တဲ့အခါမှာရတဲ့သူတွေကဘာကြောင့်ရတာလဲမရတဲ့သူတွေကဘယ်လိုလူတွေလဲဆိုကြည့်လိုက်တဲ့အခါမှာတော့ခုနဆရာမိတ်ကြီးလားဆရာကိုစင်ကောင်ပြောထားတဲ့ပုံစံမျိုးရတော့ဖြစ်နေပြီးတော့မှတချို့ကျတော့အဲဘယ်လိုခေါ်မလဲနှိစက်ရနှိစက်ရသူအစိုးရဘိုင်းနဲ့အစိုးရတိုင်းဝိုင်းနဲ့ကထိဆက်တဲ့သူနှိစက်ရသူတွေကိုပဲတဦးချင်းတယောက်ချင်းကနေပြီးတော့ပဲဟိုဘယ်လိုခေါ်မလဲအဲဟိုသူတို့ဘာလဲဟိုအခုဒီတောင်းပြီးတော့မှလောက်ရတဲ့ဟာမျိုးတွေနဲ့ဒါမျိုးတွေကျွန်တော်တို့တွေ့နေရတယ်လေ။ဒါပေမဲ့ကျွန်တော်တို့အတွက်ကတော့ကျွန်တော်တို့ရောဆရာရလေအာကျန်ခဲ့တဲ့2012ကာလမှာဝင်းကြီးဦးအောင်မင်းကျွန်တော်တို့ထိုင်းနိုင်ငံရဲ့ဆက်အခြေစိုက်ဒီမိုကရေစီလှုပ်ရှားသူတွေကိုလာပြီးတော့မှနိုင်ငံရေးတိုက်ခိုက်အားစုတွေနဲ့လာတွေ့ရတဲ့အချိန်တွေကကျွန်တော်တို့ကိုအဲ့ဒီတွေကပြောခဲ့တဲ့ဥစ္စာကျွန်တော်တို့ဘက်ကပြန်ပြောခဲ့တာပါလဲဆိုလို့ရှိရင်ကျွန်တော်တို့ပြန်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်လာမှာဟာမိသားစုစီပြန်လာလဲမှာလည်းမဟုတ်ဘူးစီးပွားရေးလာလို့မှာလည်းမဟုတ်ဘူးဒေကြတာကျွန်တော်တို့ဒီဒီမိုကရေစီကိုဆက်ပြီးတော့မှဒီမှာကိုယ်တိုင်ကြီးလည်းမှပြန်လာလို့ကြောက်တယ်အဲ့ဒီအတွက်ကြောင့်မလို့အဲ့လိုမျိုးလာလို့တဲ့ခါကြောက်လို့ရှိရင်ကျွန်တော်တို့ဟိုလာတဲ့ဥစ္စာကိုလူနဲ့ policy နဲ့ပဲတာဝန်ယူမှုတာဝန်ခံမှုနဲ့ပဲလုပ်ပါလို့ကျွန်တော်တို့အဲ့ဒီတွေပြောခဲ့တယ်အဲ့မဲ့အဲ့ဒီဥစ္စာအခုချိန်မှာမဖြစ်လာတဲ့အပြင်ခုနကတော့တင်းကျပ်မှုတွေတွေ့လာရတာတွေကပိုဖြစ်လာတော့ဒါကြောင့်မလို့ကျွန်တော်တို့အခုလိုတင်းစားချင်းနဲ့ပွဲကိုအတူတူပြုသွားမျိုးတော့မှအာ ABB နိုင်ငံရေးကျန်းမာရေးဆိုင်ဆောက်ချက်ရေးအတင်းကအတွေ့အကြုံကိုကြည့်ရောကျွန်တော်တို့ပေါင်းပြီးတော့လုပ်ဖြစ်တာပ
ါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့မောင်မောင်ကျေးဇူးတင်ပါအခုတစ်ဆက်တည်းမှာပဲကျွန်တော်ကိုဘူကြီးနိုင်ငံရေးကျန်းမာရေးကွန်ကြီးဆောင်ဆောက်ရေးအတင်းကတော်တော်ပဲတင်းမှုကိုဘူကြီးကိုလည်းကျွန်တော်လေးလိုက်မဖိတ်ခေါ်ကြပါခင်ဗျာကိုဘူကြီးရှိပါလားခင်ဗျာ
ဟုတ်ပါတယ်ရှိပါတယ်
ဟုတ်ကဲ့ကိုပူကြီးလည်းပြောပါအောင်ခင်ဗျာကိုပူကြီးလည်းအခုဗမာပြည်ထဲကိုဝင်လိုက်သွားလိုက်လာလိုက်လုပ်နေတာပဲနိုင်ငံရေးကိစ္စတွေလည်းဒီနိုင်ငံရေးအကျဉ်းသားတွေကိစ္စပေါ့နော်လည်းထက်ထက်ဝင်ဝင်လှုပ်ဆောင်နေတာပဲဆိုတော့ကိုပူကြီးတို့မှာကဘယ်လိုမျိုးကြုံတွေ့ရတာတွေရှိပါသလဲ
ဟုတ်ကဲ့ကျွန်တော်တို့เนี่ยဒီအစိုးရအဖွဲ့နေကြတဲ့မှာလောလောဆယ်မှာဆက်ဆိုင်ရေးတိတ်ကောင်းတဲ့ပုံမျိုးမရှိပါဘူးကျွန်တော်ကဒီသမရကညွှန်ကြားချက်နဲ့ဖော်ပြရတဲ့လက်ချက်နိုင်ငံရေးကျန်းမာရေးကော်မတီအဖွဲ့ဝင်တို့ပါ။ဆိုပြီးခဲ့တဲ့ဒီနေ့အထိကျွန်တော်ကဒီသမရရုံးနဲ့ကျွန်တော်တို့တောက်ဆောက်အလုပ်လုပ်နေတယ်။အဲဒီအလုပ်လုပ်နေတဲ့အချိန်မှာကျွန်တော်ကဒီချက်နိုင်ငံရဲ့ traveling document ပေါ့ကျွန်တော်ချက်နိုင်ငံသားလည်းမဟုတ်ပါဘူး။ချက်နိုင်ငံရဲ့ legal permanent resident ဖြစ်နေရယူသွားပါတယ်။ဘာလို့လဲဆိုတော့ဒါမှပြီးတော့နေမှာဖြစ်ပါဘူး။အဲဒီဆောင်နဲ့ကျွန်တော်တို့မြန်မာနိုင်ငံကို business visa လျှောက်ပြီးတော့ကျွန်တော်တို့တော့ပါတယ်။ business visa လျှောက်တဲ့အခါမှာသမရာရုံးရဲ့အကူအညီနဲ့ကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကိုကိုစားပို့ရပါတယ်စားပို့ပြီးတော့နိုင်ငံရေးဝန်ကြီးဌာနကနေတော့ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကိုကျင်းပချက်ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ business visa ချောင်းပါတယ်အဲ့ဒါကတစ်နှစ်ရပါတယ်ဆိုတော့အဲ့ဒီတစ်နှစ်ရတဲ့အခါကျကျွန်တော်တို့အတွက်တော်တော်လေးအဆင်ပြေပါတယ်ဒါပေမဲ့အစိုးရနဲ့ကျွန်တော်တို့ကြားထဲမှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့ဒီအမြင်ပတူပါတယ်အများကြီးရှိလာတယ်ရှိလာပြီးတော့ကျွန်တော်တို့ဒီလက်ချက်နိုင်ငံကျဉ်းသားစုတွေကကော်မတီအစည်းအဝေးတွေပြီးခဲ့တဲ့ဇူလိုင်လတွေကနေပြီးကျွန်တော်တို့အခုချိန်ဒီမှာခေါ်ဖြစ်ပါတယ်ဒါနဲ့ငွေကြေးနဲ့ဒီခဏလေးပတ်သက်ပြီးတော့လေဆိုနေကုန်ကျွန်တော်တို့ကြားတဲ့အနေထိုင်ကိုမရှိပါဘူးဒီလိုအနေထားမျိုးပါကျွန်တော်ရဲ့ဗီဇာတက်တဲ့ကပြီးခဲ့တဲ့နိုဝင်ဘာကကွန်ဖာမပါခဲ့အခုမြန်မာနိုင်ငံကိုပြန်တော့ဖို့ပြီးခဲ့တဲ့ဗီဇာပြန်လျှောက်ဖို့ဆိုပြီးတော့ကျွန်တော်ကဆမရာရုံးကိုပြန်ပြီးတော့မြစ်တရက်ခံပါလေဟိုပြီးခဲ့တဲ့နှစ်ကလို့ပဲကျွန်တော်တို့ကိုဆမရာရုံးကစားထုတ်ပြီးပါပေါ့ဆိုတော့ကျွန်တော်ဆက်တော်လို့လုံးဝမရဘူးသိရတဲ့အနေထိုင်ကိုဖြစ်ပါလေဆိုတော့ကျွန်တော်ဒါကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံကအစ်ကိုရင်းကလာဆစ်ဆစ်ကိုကျွန်တော်တို့မရောက်သေးဘူးအဲ့လိုပဲတော့ဒီချက်ကအစိုးရကလုံးရင်လုံးသလိုမလုံးရင်မလုံးသလိုဆက်ကြနေတဲ့အခွင့်အရေးရှိတယ်။ဒါဟာဟိုကောင်းတဲ့အလားလားမဟုတ်ဘူးပေါ့။တကယ်တော့ကျွန်တော်တို့ပြောဆိုနေတာကဒီပြည်ပရောက်တွေကိုပြန်ပြီးမြန်မာနိုင်ငံထဲမှာပြန်ပြီးတော့လုပ်ဆောင်ကြည့်နေသလိုရှိရင်အစိုးရဘက်က policy တခုရှိရမယ်။ကျွန်တော်ကလည်းနိုင်ငံသားဖြစ်တဲ့ချက်လာတဲ့အခုဆက်လာကြတော့ဘာလို့ဖြစ်ပါပြီ။ဒါပေမဲ့အခုချိန်ကြီးဘလို့ဟိုကောင်းမှသူ့မြန်မာအစိုးရဘက်ကနေမရသေးတဲ့အနေအထားမျိုးတွေရှိတယ်။အစိုးရကကျွန်တော်တို့ကိုတကယ်တမ်းကျတော့ဒီဘောဆောင်ပုဂ္ဂိုလ်ရမို့ပဲသူတို့ရဲ့နောက်လိုက်ချင်ကျွန်တော်တို့ကိုလိုချင်တဲ့ပုံစံမျိုးရှိနေတယ်။ဒါမျိုးကတော့ကျွန်တော်တို့မဖြစ်နိုင်ဘူး။ကျွန်တော်တို့ကတိုင်းပြည်ရဲ့သက်သေကိုပူပေါင်းဖြည့်ရှင်းဖို့လည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ကိုပြန်သွားတာဖြစ်ပါလေ။အဲ့ဒါကျွန်တော်တို့ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်တိုင်းပြည်အတွက်တကယ်အကျိုးရှိနေတယ်ဆိုတော့လည်းကျွန်တော်တို့အစိုးရကိုထောက်ပြနေတာရှိပါလေ။တကယ်လည်းပူပေါင်းဆောင်ရွက်လို့အကျိုးမဲ့တဲ့လုပ်တွေရရလာလို့လည်း ဆက်တွေ့ရှိနေပါတယ်ဆိုတော့ဒီဟာကိုကျွန်တော်တို့ဆက်ပြီးလုပ်ဆောင်ကြတယ်ဒါပေမဲ့အစိုးရဘက်ကနေတော့အခုကျွန်တော်တို့တကားပြတဲ့ပုံစံမျိုးဖြစ်နေတယ်ဒါမှမကောင်းဘူးနောက်တစ်ခုကကျေးဇူးကံကျေးဇူးစားလို့ပုံစံမျိုးနဲ့ case by case မလုပ်ဘဲနဲ့ပေါ်စီနဲ့ဒီလူတွေကိုတန်းတန်းတပြေးညီတည်းကိုဆောင်ရွက်ဖို့ကျွန်တော်တို့ကတိုက်တွန်းနေကြပ
ါဟုတ်ကဲ့ကိုဗိုလ်ကြီးကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ဒီနေရာမှာအခုသိတာလာတာကတော့ဒီအစိုးရပဲဆိုကြပါစို့နော်အစိုးရကအစိုးရနဲ့အဆင်မပြေတဲ့သူတွေဆိုလို့ရှိရင်အရင်ကပြည်ဝင်ခွင့်ဗီဇာပေးခဲ့တယ်ဆိုရင်တော့အခုမပေးတော့ဘူးကန့်သက်ချက်တွေရှိလာတယ်ဟိုအချိန်ဆွဲတာတွေရှိလာတယ်ဆိုတော့တိတိတသာဖြစ်လာတယ်နောက်အခုအရင်ဒီပြပမှာပဲဒီကိုဘူကြီးတို့မှခင်အောင်မတို့လိုနိုင်ငံရေးလှုပ်ပြီးတော့မှအထက်မှပြန်ပြီးတော့ဒီဆိုကြပါစို့ဥပမာတစ်ခုထောက်ပြမယ်ဆိုရင်ဒီမြန်မာပြည်စင်တာမှာဝင်လုံနေကြတဲ့သူတွေဆိုရင်လည်းဒီလိုပဲဒါတစ်ချိန်ကပြပမှာအတူတူပဲဒီမိုကရေစီရေးလှုပ်လာကြတဲ့သူတွေအခုမှအထက်မှပြန်ပြီးတော့အစိုးရနဲ့ပူးပေါင်းလုပ်နေကြတဲ့သူတွေပေါ့နော်သူတို့ကတော့အစိုးရနဲ့အဆင်ပြေတယ်လို့လောလောဆယ်ပြောလို့ရမယ်ပေါ့ဆိုတော့အခုကဟိုအဆင်မပြေလို့ရှိရင်မူကိုပြောင်းမယ်လူကိုကြည့်ပြီးမူကိုပြောင်းနေတဲ့ပုံစံဆော့ဆော့ကိုပိုကြည့်ပြောသလိုဖြစ်နေတာကပေါ့ပြောင်းပြောင်းတင်းတင်းကြီးပို့ပြီးတော့တည်တာလာတယ်လို့ဆိုလိုချင်တာလားကိုပိုကြည့်ဖြစ်ပြပါလားဟုတ်
တယ်အထူးကတော့အဲ့လိုမျိုးပုံစံကိုတွေ့ရပါတယ်ဥပမာနိုင်ငံရေးအကျဉ်းသားတက်မနာကအခုချိန်ကြီးမပြီးသေးဘူးအတန်းစီကျယ်လဲဆက်ရှိနေလို့ပဲလက်ရောင်းတော်မှာဆိုရင်မနေ့ကတော့ပြင်မတည်ဆုံးတဲ့ကိစ္စတွေနောက်ဒီမီတောင်းကတပိတ်ကိစ္စတွေအတန်းစီကိစ္စတွေအများကြီးရှိနေတယ်ဆိုဒီကိစ္စတွေကိုကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြည့်နေတယ်။ဒါပေမဲ့အစိုးရကဒီ2014ရဲ့မှာဒီ2014ရဲ့မှာကောင်းချမ်းတဲ့တွေ့လို့ပတ်သက်ပြီးအခုချိန်ကြီးဆွေးနွေးကမပြုသေးဘူး။အဲဒီလိုလေကျွန်တော်တို့ကအစိုးရကိုဒီထက်ကတွေ့လို့လည်းကျွန်တော်တို့ပြောဆိုနေရရှိတယ်။ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်တို့ကိုအစိုးရဘက်ကဖိတ်ပြီးတော့အချိန်ပုံရအောင်။နောက်တစ်ချက်ကကျွန်တော်တို့ဒီနိုင်ငံတကာကိုလည်းပြောဆိုနေရရှိတယ်။မြန်မာနိုင်ငံမှာနိုင်ငံရေးကျန်းမာရေးတက်တာကိုပြည်သူဆိုတော့အဖွဲ့အစည်းတွေလည်းဆက်ပြီးရှိနေတော့အခုဆိုရင်ဒီမတရားတစ်ဖြစ်ဆက်ဆက်တဲ့ကိစ္စတွေကပို့ပြီးတော့တော့များလာတဲ့အနေအထားမျိုးတွေရှိတယ်။ကျွန်တော်တို့တော့ကျွန်တော်တို့ဒီရုပ်မကူပါကြည့်တယ်တော့တိုင်းကဒီကနေမှာအဲ့လိုပဲရှမ်းနေအဲ့လိုပဲအဆက်ဆက်နဲ့ဒီဆက်မျိုးတွေရှိတယ်။ဆိုတော့ဒီလိုပြည်ဆိုင်မှုတွေကိုကျွန်တော်တို့နိုင်ငံတကာကိုလည်းကြည်ကြည်ပြန်တော်လာတဲ့ဆက်ကြတော့ဒါဟာသူတို့ကကျွန်တော်တို့ကိုစိတ်ကြပုံနဲ့မျိုးကိုကျွန်တော်တို့မတွေ့ရအောင်ဒါပေမဲ့ကျွန်တော်တို့ကတကယ်အပန်ဒီရရှိနေတဲ့အစီအရာကိုကျွန်တော်တို့ကထုတ်ဖို့ပြောဆိုမှာဖြစ်ပါတယ်။ဒါပြန်ရတဲ့ပေါ်ကျွန်တော်တို့ကဒီပြည်ထောင်စုကိုတည်နေဖို့အတွက်ဆိုရင်ကျွန်တော်တို့ကပူပေါင်းလုပ်ဆောင်မှုတည်နေမှာဖြစ်တယ်။ကျွန်တော်တို့ကအစိုးရကိုတိုက်ချက်နေတာမဟုတ်ဘဲနဲ့ရှိနေတဲ့ပြည်ထောင်စုကိုအစိုးရလည်းတည်အောင်ပြည်သူလည်းတည်အောင်နိုင်ငံလည်းတည်အောင်ထုတ်ဖို့ပြောနေခြင်းမဖြစ်တယ်။အဲ့ဒီအနေနဲ့ကျွန်တော်တို့ကပူပေါင်းလို့အဖြေရှာပြီးတော့ဒီလိုဖြစ်လို့အနာဂတ်မှာမဖြစ်အောင်အတွက်ကျွန်တော်တို့ကြိုးစားနေတာဖြစ်ပါတယ်။ဒါဘုံမချိန်တော့ကျွန်တော်လည်းဘာမှမတတ်နိုင်ပါဘူး
။ဟုတ်ကဲ့။အခုဒီမှာအခု PR လို့ခေါ်တဲ့ဒီအများနဲ့နေထိုင်ခွင့်ရရှိရေးရှောက်ထားဖို့အတွက်လည်းဟိုပေါ့သူတို့ဥပဒေဟိုပေါ့ခွင့်ပြုလိုက်ပြီးရှောက်လို့လည်းရတဲ့အနေထားမှာရှိနေပြီလို့ပြောပါဒါပေမဲ့ဒီနေရာမှာလည်းတချို့ထောက်ပြနေကြတာဟိုလူပဲဟိုလူကရှောက်လို့ရမယ်ဒီလူကရှောက်လို့မရဘူးဆိုပြီးတော့ကန့်သက်ချက်တွေအများကြီးရှိနေတယ်လို့ထောက်ပြပြောဆိုနေကြတာတွေရှိပါတယ်ဒီ PR စနစ်နဲ့ပတ်သက်လို့ရောမခင်ဦးမှာဘယ်လိုမြင်မိပါသလဲအခုအစ်စ်ပြထားနေ
တယ်ဒီမှာလေးကကျန်နေတဲ့မမကြီးကကျွန်မမမီလောက်ဆိုရင်၄လကျန်နေတဲ့၄လလောက်မှာလေကအခုဒီ PR ကိုမချင်ညာခင်ကလေးကသူ့အနေနဲ့သူအစဉ်ကျေးတဲ့သူကရတဲ့သူရနေပြီရှင့်။နော်ဒါကျမဟိုနံပါတ်၄လည်းကျမမပြောပါဘူး။ဒါပေမဲ့အခုချင်ညာလိုက်ပြီပေါ့။ချင်ညာလိုက်တဲ့အခါကျတော့တကယ်အခုချင်ညာချက်မှာပါနေရပါလဲဆိုတော့ဒါကိုရှောက်ဖို့အတွက်ကိုကျမနားလည်သလားပေါ့နော်။ကျမနားလည်သလားဆိုရင်ရှောက်ဖို့အတွက်ကိုမြန်မာနိုင်ငံထဲမှာနေပြီးသားအနည်းဆုံးတစ်နှစ်နေပြီးသားဖြစ်ရမယ်လို့ပြောတယ်။အနည်းနေပြီးလို့ရှိရင်ဒါရှောက်ခွင့်ရှိတယ်ကျွဲဟာမျိုးပေါ့အဲ့ဒါတခုနောက်တစ်ခုကကြတော့ရှောက်ခွင့်မရှိတဲ့သူတွေကဘယ်သူတွေလဲဆိုလို့ရှိရင်တခြားနိုင်ငံတွေမှာနိုင်ငံရေးခိုလုံခွင့်ယူထားတဲ့သူတွေနဲ့ဒုက္ခတွေဖြစ်ရောက်နေတဲ့သူတွေပေါ့ဆိုတော့ဒီမှာဒီမှာကျွန်တော်တို့လိုမျိုးသူတွေအတွက်မှာဒီနဲ့ဒီအချက်နှစ်ချက်စလုံးကအခက်အခဲရှိပြီနားလေကျွန်မနားလေတဲ့ဥစ္စာမမှားခဲ့ဘူးဆိုလို့ရှိရင်တစ်နှစ်နေထားရမယ်ဆိုလို့ပြောတဲ့အတိတ်တွေကကျွန်တော်တို့ဟာအခုဒီမှာဆိုရင်တစ်ခါတစ်ခါလာလို့ရှိရင် social visa နဲ့လူမှုရေး visa နဲ့လူမှုရေး visa နဲ့တစ်ခါလာလို့ရှိရင်28ရက်ပဲနေခွင့်ရှိတယ်။28ရက်ပဲနေခွင့်ရှိတဲ့ဥစ္စာမှာတစ်နှစ်နေထားပြီးသားဆိုတဲ့ဥစ္စာဒီခုနကဒီ visa နဲ့မနေသေးတဲ့သူတကသွားလိုက်လာလိုက်ဒီကျွန်တော်က visa ကိုတစ်ခါယူရင်လည်းဒီတစ်ခုပဲယူလို့ရတယ်။နိုင်ငံသားတွေတောင်မှအခုဆို business visa တွေနဲ့အလာဟိုဗာလေကီဝင်ခွင့်ကိုအလာဝင်လိုက်ထွက်လိုက်ဟိုအကြိုက်တလောက်လောက်ခွင့်ရှိတဲ့ဗီဇာမျိုးတွေတော့မှထုတ်ပေးပြီးတော့မှရနေတဲ့နိုင်ငံသားတွေတော့မှအများကြီးရှိပြီ ဒါပေမဲ့ကျမတို့တွေကြောက်တာမျိုးတွေမရဘူးဟောတော့တနည်းနေထားပြီးမှဆိုလို့ရှိရင်ဒါအာလောလောဆယ်ကျမတို့ရဲ့အနေထားရဆိုရင်ဒါကကျမတို့နဲ့အဆင်မပြေနေကြဘူးနောက်တစ်ခုကနိုင်ငံရေးခုလုံးဝင်လျှောက်ထားသူတွေဒါမှမဟုတ်ရှင်လာဟိုဒီမနိုင်ငံတွေမှာဒုက္ခတွေဖြစ်ဆိုတော့နိုင်ငံရေးခုကျမတို့ကအစရယ်ကနိုင်ငံရေးစနစ်ကိုမကြိုက်လို့နိုင်ငံရေးစနစ်ကိုတုံးနံလို့အဲ့ဒီစနစ်ရဲ့ဟလာအာဏာရှင်ရဲ့ဆက်အာဏာရှင်ရဲ့အဖိနှိပ်မှုကြောင့်မလို့ကျမတို့ကအဲ့ဒီဒီအကြမ်းဖက်ခံရမှုတွေနဲ့ဖိနှိပ်မှုတွေကြောင့်မလို့ခုနကငါနိုင်ငံပြင်မကိုရောက်သွားကြတဲ့သူတွေသူများနိုင်ငံတခြားနိုင်ငံကိုဟလာခေတ္တသွားပြီးတော့မှနေကြတဲ့သူတွေနိုင်ငံသားဖြစ်ရင်ဖြစ်နေလိမ့်မယ်ဆိုတော့လည်းပဲအဲ့လိုမျိုးလူတွေမပါပါဘူးလို့ပြောထားပြီးဆိုမှတော့ကျမတို့ကဒါဟာဟိုဒါကြောင့်မို့ကျမတို့တရိစ္ဆာန်ရှင်တွေတုန်းကလည်းပြောပါရဲဒါဟာကျမတို့ကိုဟိုပြင့်မှတ်ထားပြီးတော့ကိုရည်ရွယ်ချက်ရှိရှိနဲ့တကယ်ကိုအရင်ဟိုဆက်အနာရှင်ခေအဆက်ဆက်ကိုအာတော့လည်းတိုက်ပွဲဝင်ခဲ့ပြီးတော့မှနိုင်ငံရဲ့ခြောက်ကိုရောက်သွားကြတဲ့အဝေးကိုရောက်သွားကြတဲ့သူတွေကိုပြန်လာမဲ့ကိစ္စကိုတမင်တက်ကိုပြစ်မှတ်ထားပြီးရည်ရွယ်ချက်ရှိရှိနဲ့များဒီလိုမျိုးအာဟိုအငြင်းထားပြီးတော့တော့လောက်တလားလို့တော့မှထင်ရတယ်လို့တော့ကျွန်တော်တို့ပြောခဲ့တာရှိပါတယ်เนาะ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုပြီးတော့မှကျွန်တော်တို့ channel ကိုဆက်ပြီးဆွေးနွေးတော့ခုလောလောဆယ်တော့ကျွန်တော်တို့လေလိုင်းပေါ်ကိုဥနေဥလင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျမလေးရှားနိုင်ငံကဥနေဥလင်းရှိပါလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်ခင်
ဗျဟုတ်ကဲ့ဥနေဥလင်းဆွေးနွေးပါအောင်ခင်ဗျ
ကျွန်တော်ကတော့တိတ်တော့ထွေထူးထူးပြောเสียမရှိပါဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်ကလက်ရှိလက်မြန်မာနိုင်ငံသားပဲဖြစ်နေသေးပါပဲ။နိုင်ငံသားရောက်နေတာ20လောက်တော့ရှိပြီပေါ့နော်။သို့တော့ကျွန်တော်ကဗမာနိုင်ငံအတွက်ကျွန်တော်ဘယ်လိုတွေးမိလဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့နှစ်ဆယ်နှစ်ကျော်လောက်ကပေါ့ဗျာ။ကျွန်တော်ကခုတစ်ခါတုန်းကပြောခဲ့သလိုပေါ့။အဲကျွန်တော်ကတော့ပညာဟိုပေါ့ဟိုအင်ဂျင်နီယာတစ်ယောက်ပါ။တော့တိုင်းပြည်ကိုကွန်ထရိုးတိုးတက်ဖို့ဆိုပြီးတော့ဘယ်ကဲ့သို့ကျန်တာဆိုပြီးတော့ကျွန်တော်တို့လည်းအကြံပေးခဲ့ဘူးတယ်ပေါ့တို့တော့တို့ကပါတို့အနေနဲ့ကတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့တို့ကဟိုအုပ်ချုပ်သူရှုနေနဲ့ယူပြီးတော့ကျွန်တော်တို့ဒီပညာရှင်ပေါ့နော်အင်ဂျင်နီယာကျောင်းဝင်သူရဲ့အသိပညာကိုပဲတို့ကကော်ပီကူးလိုက်တာပဲဖြစ်တယ်တို့ကတို့ကျွန်တော်တို့ကိုနေရာပေးခြင်းနဲ့တကယ်ဟိုပေါ့နော် implement တိုင်းပြည်ဖွံ့ဖြိုးတိုးတက်စေလို့တဲ့စေတနာမပါဘူးဆိုတာကတော့တို့ကအရင်ရှားရှားတွားတွေ့ရတယ်။ဘာကြောင့်လဲဆိုတော့အဲအင်တာဗျူးတစ်ခုမှာတို့ကဗာပြောလဲဆိုတော့အင်ဂျင်နီယာကျွန်တော်တို့ကမသိလဲဗျာမသိအင်ဂျင်နီယာမေးလိုက်တာပေါ့တဲ့။အင်ဂျင်နီယာမေးပြီးတော့ကျွန်တော်တို့ကတက်လို့ဆုံလို့တဲ့သဘောကကြာတကယ်အလုံးလုံးတဲ့အခါမှာစေရနာမပါဘဲနဲ့တကယ်မကျွမ်းကျင်ဘဲနဲ့အလုံးတစ်ခုကိုလုပ်ရင်ဘယ်တော့မှမအောင်မြင်နိုင်ဘူးဆိုတာကိုတွားတွေ့ရမှာပါ။အဲ့တော့ဟိုဒီနေ့လုံနေတဲ့လူတွေဟာလူကြီးတွေအပါဝင်တော်တော်များများဟာတို့ကကော်ပီကူးတဲ့အဆင့်မှာပဲရှိကြဗျာတကယ်တကယ်တို့ရဲ့အတွင်းစိတ်စရံဘလောက်ပဲစေတနာရှိရှိပြောပြောတို့မှာ stay ကျွမ်းကျင်မှုလည်းမရှိဘူးပညာလည်းမပြည့်စုံသူများကြီးကကော်ပီကူးပြီးတော့အလုံးလုံးချင်းနဲ့ဖြစ်နေတဲ့အတွေ့တိုင်းကြီးကဒီလိုဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်တယ်ဗျာ
ဟုတ်ကဲ့
ကျွန်တော်အချင်းပြောရင်ဗျာဝင်းလင်းပြောလို့ရှိရင်ဗျာကျွန်တော်မိုးသီးစုံလည်းကျွန်တော်မကြိုက်ပါဘူးဒေါက်ခင်မောင်အမလည်းကျွန်တော်မကြိုက်ဘူးချင်းပြောရင်ဘာကပလည်းကျွန်တော်မကြိုက်ဘူးသို့တော့ကျွန်တော်တို့ဘာကဘာတော်ရဲရောက်နေတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြန်လေးလာလို့ရှိရင်တကယ်နိုင်ငံရေးသမားစစ်စစ်တွေဟာတော်ရဲရောက်သွားတဲ့အတွက်တိုင်းပြည်ကနိုင်ငံရေးခံစစ်ကယော့သွားတယ်နိုင်ငံရေးခံစစ်ကယော့သွားတဲ့အတွက်အရေးချင်းမရှိတဲ့လူတွေတက်လို့တဲ့အခါမှာတိုင်းပြည်ကအချင်းပြဒီနေ့ဒီနေ့တက်ပြီးချုပ်ချုံကြတယ်နောက်လည်းကြတယ်ဦးမှာကျွန်တော်ဘာကဘာကိုထောက်ကန့်လည်းမဟုတ်ဘူးဆိုလိုတဲ့သဘောကတကယ်အရေးချင်းရှိတဲ့လူကိုဗမာပြည်ထဲမှာပြန်ပြီးတော့ရောက်လာခြင်းနဲ့ဆိုရင်ကျွန်တော်ဟာတိုင်းပြည်ကခံစစ်ကောင်းကောင်းလည်းရှိမယ်သူများကစားတာလည်းမြင်ရမယ်အဲ့လိုမဟုတ်ရင်တော့ဒီလူတွေကတိုက်အောင်ကားနဲ့အလုံးလုံးနေခဲ့ရင်တိုင်းပြည်ကခန်းစည်းရော့ကြသွားပြီးတော့တစ်ချိန်မှာကြောက်သေးကိုကြောက်ကိုကြောက်အောင်မယ်လို့ပဲကျွန်တော်ကမြင်တယ
်ဟုတ်ကဲ့
ကျွန်တော်ကတော့အမြင်အားဒီတကယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးနေဦးလင်းဆိုတော့မခင်ဦးမောကိုဘူဂျီရောကျွန်တော်တို့နှစ်ယောက်စလုံးကိုမိကုန်းတစ်ခုပဲတစ်ခုအတူတူမေးချင်ပါတယ်အဲ့ဒါဘာလဲဆိုတော့ဒီကျွန်တော်တို့အခုပြောနေကြတယ်ဒီဟိုတိကျမကွာပေါ့တိကျတဲ့မူဝါဒတသက်မမမရှိဘူးဒီပြပနေပြန်လာတဲ့သူတွေအတွက်ဟောပေါ်တာတာသလိုဥပဒေလူပေါ်မူတည်ပြီးတော့အခြေဥပဒေကပြောင်းပြီးတော့ဆက်ဆံနေတယ်ဆိုတော့ကျွန်တော်ဘလို့ပုံစံမျိုးတဘောယူနီဖောင်းပေါ့နော်ဖြစ်အောင်ဘလို့လုပ်ရင်ကောင်းမလဲမိုက်ခင်ဦးမအရင်ပြောပြပါလားခင်ဗျဟို၄စက္ကန့်40လောက်
ဟုတ်ကဲ့ဟိုကျမလေးဟိုဘလို့ပုံစံရေလို့ကောင်းမလဲဆိုတာထပ်ဆိုလို့ရှိရင်ကျမအဓိကခုနကိုနေမိပြောတဲ့ဟာလေးကိုပဲကျမကောက်ပြီးပြောလိုက်ချင်တာလေအဲ့ဒါပါလေဆိုတော့နိုင်ငံရေးစီရင်တာမရှိဘူးရှင့်နော်ဆိုတော့နိုင်ငံရေးစီရင်တာမရှိတဲ့ကြောင့်မလို့ကျန်တဲ့နှစ်နှစ်ကာလမှာအနောက်နိုင်ငံတွေကနေပြီးတော့မှအမေရိကအပါအဝင်ဥရောပသမဂ္ဂအပါအဝင်စတဲ့ဒီအနောက်နိုင်ငံအစိုးရတွေနဲ့ ပြန်ပြီးတော့မှဟိုလက်လက်ဆွဲနှုတ်ဆက်နိုင်ဖို့ပြန်ပြီးတော့မှဟလာဒီအပေးယူတွေလုပ်နိုင်ဖို့အတွက်ကိုတကားဖွင့်နိုင်ဖို့အတွက်ကိုရှင်းရှင်းပြောလို့ရှိရင်အဲ့ဒီကာလမှာကျမတို့တွေဒီနိုင်ငံရေးဒီမိုကရေစီရေးလုပ်ပြီးတော့မှအပြင်ပမှာတက်ကြွလှုပ်ရှားတဲ့သူတွေကိုအာပြန်လည်ပြီးတော့မှဖိတ်ခေါ်ပါတယ်ဆိုတဲ့ဥစ္စာမျိုးတွေနဲ့အတန်ထွင်ပြီးတော့ပေါ့နော်ဒါမျိုးတွေနဲ့ပဲအပေးယူလုပ်ပြီးတော့အာတိုးလိုချင်တာတွေရအောင်စူးစမ်းခဲ့တဲ့ပုံစံမျိုးကဒါပုံဖြစ်နေပြီးတော့မှနိုင်ငံရေးစီရင်တာမရှိနေဘူးဆိုတော့ကျမတို့ပြောချင်တာတော့နိုင်ငံရေးစီရင်တာအဓိကမရှိလို့ပဲနိုင်ငံရေးစီရင်တာရှိလို့ရှိရင်ဒီ policy မျိုးကလေဘာမှမခက်ပါဘူးရှင်ဘိုးချုပ်နေဝင်တဲ့ထက်တော့လည်းလူကြီးချုပ်ဦးနှိုးတို့တွေနိုင်ငံရေးစိတ်နိုင်ငံရေးဘယ်လိုခေါ်အမြင်မတူလို့အပြင်ရောက်သွားတယ်ပြီးတော့ပြန်လာကြတာပဲဆိုတော့တကယ်တမ်းဒီနိုင်ငံရေးစီရင်တာမှန်လို့ရှိရင်ကျမတို့ဒီလိုတော့မှဟိုလိုလိုဒီလိုလိုနဲ့ကျနော်ကလို့ကျေးဇူးခံကျေးဇူးစားလုပ်တဲ့ပုံစံမျိုးတွေလုပ်နေကြမလို့ဘူးလို့ပဲပြောချင်ပါတယ
်ဟုတ်ကဲ့မခင်မကျေးဇူးတင်ပါကိုဘိုးကြီးရောခင်ဗျအဲ့တတမမာဒီမူဝါဒချမှတ်ဖို့အတွက်ဟိုချမှတ်ဖို့အတွက်ဘယ်လိုပုံစံမျိုးလိုအပ်ပါသလဲဘယ်လိုမူဝါဒမျိုးချမှတ်တင်ပါသလဲ
တကယ်ဟိုလုတ်ချင်ရဆိုလို့ရှိရင်တော့ဒါရှုတော်ကလည်းအရေးကြီးပါတယ်အခုဒီမှာရှုတော်ကဥပဒေပြုနေတဲ့ဟာဖြစ်ပါတယ်ရှုတော်ပဲအချမ်းသာလေဒီဒီတော့ရောက်ဒီနဲ့ပတ်သက်တာတွေနိုင်ငံရေးချမှတ်နဲ့ပတ်သက်တာတွေကိုတရားဝင်ပြုမှတ်ပြုပြီးတော့တရားဝင်ပြန်လည်ဝင်ရအောင်ဥပဒေပြုတင်ပါတယ်အဲ့ဒီဥပဒေပြုတဲ့အခါမှာအစိုးရကတရားဝင်လိုက်ပြီးအကောင့်နဲ့ပေါ်မှာဖြစ်ပါတယ်အဲ့လိုမျိုးဒီတရားဝင်လုပ်ဆောင်တဲ့အခန်းကဏ္ဍတွေမှာအရင်အားနည်းနေတာမျိုးတွေမရှိကြတော့တဲ့မျိုးတွေတွေ့ရပါတယ်။အခုကသမရရဲ့နှုတ်မိတ်နဲ့ပြောနေတာမျိုးဖြစ်တယ်။ဥပဒေနဲ့ပြောနေတာမျိုးမဟုတ်ဘူး။ပေါ်စီနဲ့ပြောနေတာမျိုးမဟုတ်ပြောနေတာမျိုးမဟုတ်ဘူး။ဒါကြောင့်ဒီပြဿနာကြီးတက်နေတာပေါ့။ဥပမာကျွန်တော်ဒီတော့ဝေကုတူရင်းပေါ့။ကုတူရင်းအရင်ပြီးခဲ့တဲ့နှစ်ကဒီမြန်မာနိုင်ငံကလည်းဝတ်ပြီးတော့ရှောက်တယ်။ရှောက်တဲ့ခါကျတော့ဘယ်မှာရှင်းနေကြလဲမှရှောက်တာမရဘူး။နေရတဲ့ခါကျကျွန်တော်ဒီပြင်းပြလာတဲ့ခါမှာကျွန်တော်သမရရုံးနဲ့စကားပြောပါလေ။အဲ့ဒီကျွန်တော်ကလည်းသမရရုံးကိုကျွန်တော်အကြံပေးတယ်။တယ်လို့ညတဲ့တိတိပြုတ်သွားတော့မဟုတ်ဘူးသူကတော့မလေးမလေးချတဲ့ဟောပေးတဲ့တဲ့သူကမျိုးတွေဖြစ်နေတယ်လို့ရှိတယ်ဒါကအပေါ်ကနေပြီးညတဲ့ချက်နဲ့ပေါ်စီတိတိမရှိလို့ဖြစ်နေတဲ့ပြဿနာမျိုးတွေပါအဲ့ဒါတော့မဖြစ်အောင်လုပ်လို့တော့တော်တော်ကြာတယ်တမန်ရောလည်းသူတို့တက်နိုင်တဲ့အနေနဲ့တော့သူရှိတယ်အရှိူးဆိုတော့ဒီဟို case by case မတော်ပါနဲ့ဘော case by case ကိုတမန်ကလုပ်နေရတဲ့အလုပ်မျိုးမဟုတ်ဘူးတမန်ရောလုပ်နေရတဲ့အမျိုးမဟုတ်ဘူးဆိုတော့အဲ့လိုမျိုးညွှန်ကြချက်ကိုပေါ်စီအတိအကျမရှိလို့ဖြစ်တာပေါ့ဖြစ်တယ်ဖြစ်အောင်လုပ်ချင်တယ်ဆိုရင်တော့ဖြစ်တော့ဥပဒေပြုပေးရမယ်အစိုးရကလည်းအကောင့်ပဲပေါ်ပေးရမယ်အဲ့တော့ဒီအစီအစဉ်ပြောမှာပါ
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကိုဘိုကျော်မခင်အောင်မာရောဥနေဦးလင်းဝင်ရောက်ဆွေးနွေးပေးတာဆိုလိုတာကတော့ကျွန်တော်တို့ဒီနေရာမှာမြန်မာနိုင်ငံထဲကိုပြည်ပနေပြန်သွားပြီးတော့စီးပွားရေးလွတ်လပ်စွာလုပ်ကိုင်ခွင့်ရနေတဲ့သူတချို့ရှိတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဒါကတော့ညင်ရမယ့်အချက်မဟုတ်ပါဘူးဒါပေမဲ့ဒီနေရာမှာအဓိကဖြစ်နေတာကတော့နိုင်ငံရေးရပါဝင်ပတ်သက်သူတွေအပေါ်မှာကန့်တတ်မှုတွေတချို့ရှိနေတယ်ဆိုတာကိုသတိထားမိတာဖြစ်ပါပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျ
ကိုယ်စားဝင်လိုက်အစီအစဉ်ပြီးထုတ်လုပ်သူမဆွမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်ကာနိညာချန်ထားရက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOE ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါအောင်ရှင်။
ဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့ဆွတ်ဆွဲခံထားရတဲ့မြောက်ကိုရီးယားအပေါ်လက်တုံပြန်မယ်လို့အမေရိကန်ကပြောကြားထားပြီးရပ်ပိုင်းထွင်မှာပဲမြောက်ကိုရီးယားနိုင်ငံမှာဒီပြတ်တောက်သွားခဲ့တဲ့အင်တာနက်ဆက်သွယ်မှုတချို့အခုပြန်ကောင်းလာပါပြီ။ Community မြောက်ကိုရီးယားနိုင်ငံမှာမနေ့ကတော့ဒီနိုင်ငံပိုင်သတင်း website တွေအပါအဝင် online ဆက်သွယ်မှုတွေပြတ်တောက်ခဲ့တာပါ။အကဲခက်တွေကတော့ cyber တိုက်ခိုက်ခံရမှုဖြစ်နိုင်တယ်လို့ယူဆကြပါရယ်။ဒီတော့တွင်မှာပဲဒီမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်တဲ့ကုလသမဂ္ဂလူကြီးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မြောက်ကိုရီးယားနိုင်ငံကညှင်းဆိုသွားပါရယ်ရှင်။တခါမြန်မာနိုင်ငံအပါဝင်ကမ္ဘာတလောမှာတာဝန်ထမ်းဆောင်ရင်းဒီနေ့အတွင်းသိဆုံးခဲ့ရတဲ့သတင်းတောက်60ထက်မနည်းရှိပြီးတော့ဒီထဲမှာနိုင်ငံတကာမှာရောက်နေတဲ့သတင်းတောက်တွေသိဆုံးမှုကပိုများတယ်လို့စာနယ်ဇင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်2014ခုနှစ်အတွင်းမြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း22နိုင်ငံမှာသတင်းတောက်တွေသိဆုံးရမှုကိုမှတ်တမ်းတင်ထားတဲ့နှစ်ပတ်လည်ဆင်ခါစာကိုနယူးယောက်မြို့အခြေစိုက် CPJ လို့ခေါ်တဲ့သတင်းတောက်များကာကွယ်ရေးကော်မတီကနေပြီးတော့မှဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တာပါယူကရိန်းနိုင်ငံဟာ NATO လို့ခေါ်တဲ့မြောက်အတလန္တိစစ်ဆေးချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့ရှေ့တိုးလှုပ်ဆောင်နေတယ်လို့ယူကရိန်းဆိုရရဲ့ဗမ်မလာရေးရက်တိမှုကိုဖျက်သိမ်းတဲ့ဥပဒေတရက်ကိုယူကရိန်းလွှတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဗမ်မလာရေးရက်တိမှုပယ်ဖျက်ဖို့ယူကရိန်းအမတ်လွှတ်တော်တွေထောက်ခံမဲ303ပဲကန့်ကွက်မဲ10ပဲနဲ့တခက်နဲ့ထောက်ခံမဲပေးခဲ့ကြတာပါရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်ဆွမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင်။ဒီ American အတမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.